Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဇူလိုင်လ29ရက်နေ့ဗုဒ္ဓဦးနေ့မနက်ဖြန်အတန်လွင့်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။မကဇောမိုးကြော်ပါခင်ဗျာဒီကနေ့မနက်ဖက်အသွင်လင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေရှင်ကျွန်မသင်္ကီထိုက်ပါဥက္ကမောင်ဆိုမင်းနဲ့အတူသတင်းတွေပြောပြပါမယ်ယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းဒေသတွေမှာအင်ကာနစ်ကရုရှားရဲ့မစ်ဆိုင်းဒုံးကျည်တွေထိမှန်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ကရုရှားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတိုးချဲ့ပါတယ်စစ်ကောင်စီကတည်တံ့ဆင်ခဲ့တဲ့နိုင်ငံရေးတက်ချွလှုပ်ရှားသူ၄ဦးရဲ့မိသားစုတွေထံကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဝန်ရစ်ကပါပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုဇက်တိုက်ချုပ်လင်းပေးဖို့စီစဉ်ထားပါတယ်
စစ်ကောင်စီရဲ့လူမဆန်တာလှုပ်ကြံတပ်ဖြတ်ခဲ့တဲ့ကြောင့်ဒီလှုပ်ရအတွက်ပြစ်ဒဏ်တရားဆန့်ကျင်တယ်ကျွန်တော်တို့ဆေးရလာရှင်စနစ်ဆိုးကြီးကိုနွားပြက်တွေအမြင့်ပြက်တွေတိုက်ကြရမှာဆိုတော့တန်ဋိဌာန်ကိုကျွန်တော်တို့ခိုင်မာချတဲ့အနေနဲ့
ကိုချင်းမီကိုဖြိုးစီရတော်တို့အပါအဝင်နိုင်ငံရေးလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကတည်တံ့ပေးတပ်ဖြတ်ခဲ့တဲ့အပေါ်နိုင်ငံတကာရောက်မြန်မာပြည်ကန့်ကွက်စံတာပြကြပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်ရှမ်းပြည်တောင်ပိုင်းမှာ SSPB နဲ့ RCSS နှစ်ဖွဲ့စီးတင်းမာတင်တဲ့အခြေအနေအောက်ကပြည်သူလူထုရဲ့အခြေအနေဒါအပြင်ဖဲကုံဘက်မှစစ်ကောင်စီနဲ့တိုက်ပွဲတွေကြောင့် Owen Thunkwa ထွက်ပြေးရသူတွေရဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုလည်းဇက်တိုက်ထုံးလွင်းဖို့ပြင်ဆင်ထားပါတယ်ဒါအပြင်အပတ်စဉ်ဂါနာတွေဖြစ်တဲ့လူမှုကွန်ရက်ဘော့ကထူးခြားတဲ့သတင်းထုတ်များအမေရိကန်နိုင်ငံရေးမြင့်ကွင်းချက်မတ်စုကဘာတလော့ခီးသွားစတဲ့အစီအစဉ်တွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုမတ်သိန်ကြီးထိုက်ခနဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါရမယ်
ယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းဒေသတွေမှာအင်ကာနစ်ကရုရှားရဲ့မစ်ဆိုင်းဒုံးကျည်တွေထိမှန်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မီကိုလိုက်မြို့တွင်းကစိတ်ကမ်းအဆောက်အုံနဲ့အိုဒက်ဆာဒေသတွင်းအပါအဝင်ဒေသအတော်များများတိုက်ခိုက်ခံရပါတယ်။အိုဒက်ဆာကိုရုရှားကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်ပြီးနောက်ရပ်ပိုင်းအကြားမှာထပ်မံတိုက်ခိုက်တာကြောင့်အိုဒက်ဆာနဲ့တခြားသောယူကရိန်းစိတ်ကမ်းနှစ်ခုကနေယူကရိန်းရဲ့ပြည်ပတင်ပို့မှုပြန်လည်စတင်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာပါတယ်။ရုရှားတပ်ဖွဲ့တွေအနေနဲ့သူ့ရဲ့ပင်လယ်နဲ့ရေတပ်ကိုတုံးပြီးအိုဒက်ဆာကိုသိမ်းယူရေးဂျိုးပတ်မှုမှာအတားအဆီးဖြစ်နေတဲ့တင်းဘောပြည့်မစ်ဆိုင်းတွေကိုအဓိကချင်းချောက်မှုတစ်ခုအဖြစ်ရှုမြင်ပုံရကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကအင်ကာနစ်မှာပြောပါတယ်ယူကရိန်းရဲ့တင်းဘောပြည့်စွမ်းရည်ကိုဖျက်ဆီးပြီးစွမ်းရည်လျှော့ချရေးကိုရုရှားဘက်ကဦးစားပေးဆောင်ရွက်သွားလိမ့်မယ်ဒါပေမဲ့လည်းရုရှားရဲ့အထက်ရဲ့အမိန့်ကိုနာခံရတဲ့စီးရေးချင်းကပ်မှုစီမံခန့်ခွဲမှုညံ့ဖျင်းမှုနဲ့ခင့်မမီတဲ့ထောက်လန်းရေးကြောင့်ရုရှားရဲ့ပြစ်မှတ်ထားဆောင်ရွက်မှုတွေဟာပုံမှန်အတိုင်းပဲထိရောက်မှုနည်းမဲ့အလားအလာကပိုများတယ်လို့လည်းဗြိတိန်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းရဲ့တီးနှံပြပတင်ပို့မှုတွေကိုတော့ရပ်ပိုင်းအတွင်းမှာပဲပြန်လည်စတင်မယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကယူကရိန်းနဲ့ရုရှားကြားလက်မှတ်ထိုးထားတဲ့သဘောတူညီချက်နဲ့အညီတီးနှံပြပတင်ပို့နိုင်ရေးဆောင်ရွက်နေကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တီးနှံတင်ပို့မှုကိုဗုဒ္ဓဦးနေ့မှာစတင်မယ်အကြောင်းယူကရိန်းအခြေခံအဆောက်အုံဆရာဝန်ကြီးအိုလက်ဆန်ဒါကူပရာကော့ကပြောဆိုတယ်ဆိုပြီးလဲ keep independent ကဖော်ပြထားပါတယ်ရှင
်ယူကရိန်းကိုကျူးကျော်တဲ့အတွက်တုံ့ပြန်မှုအနေနဲ့ရုရှားအပေါ်ပိတ်ဆို့တန်ခတ်ထားတာတွေကိုဗြိတိန်နဲ့ဥရောပသမဂ္ဂ EU တို့ကထပ်မံပြီးတိုးချဲ့လိုက်ပါတယ်အဲ့ဒီလိုတိုးချဲ့တန်ခတ်လိုက်တဲ့အထက်မှာရုရှားကအဖွဲ့အစည်းတွေနဲ့နောက်ထပ်လူပုဂ္ဂိုလ်42ဦးကိုဗြိတိန်နိုင်ငံအတွင်းပိတ်ဆို့မှုတွေထိန်းချုပ်ထားတာနဲ့ခရီးသွားလာမှုတားမြစ်တာတွေလှုံ့ဆော်ထားကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာန website မှာအင်ကာနစ်ကဖော်ပြထားပါတယ်။အဲဒီလိုလှုံ့ထားတဲ့စီးနှဲမှာရုရှားနိုင်ငံယူကရိန်းနိုင်ငံအတွင်းကရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ဒွန်ညက်ဒေသရဲ့ရုရှားအစိုးရခန့်ပြည်နယ်ဝန်ကြီးချုပ်ဘက်တလီကိုဆန်ကော့ပ်နဲ့ရုရှားနိုင်ငံအတွင်းကဒေသအုပ်ချုပ်ရေးမှူးအတော်များများပါဝင်ပါတယ်။အဲဒါအပြင်ရုရှားကထောက်ပံ့ထားတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့လူရှန့်ဒေတာကဒုတိယဥက္ကဋ္ဌဗလာဒီစကော့ပ်ကွန်နက်ဆော့ပ်လည်းပါဝင်ပါတယ်။ရုရှားကသူ့စိတ်ကြိုက်လူတွေခန့်ထားပြီးယူကရိန်းပြည်သူတွေကိုဖိနှိပ်ဖို့အတွက်လုပ်နေတာကိုကျမတို့ကငြိမ်ပြီးလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရစ်ကပြောပါတယ်။အလားတူဥရောပသမဂ္ဂ EU ကလည်းရုရှားအပေါ်ကိုချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုနောက်ထပ်6လ8နှစ်ဇန်နဝါရီလကုန်အထိတိုးချဲ့လိုက်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဥရောပမှာရုရှားရဲ့ဓာတ်ငွေအပေါ်မှီခိုရမှုကိုလျှော့ချနိုင်ရေးအတွက်တဘာဝဓာတ်ငွေအသုံးပြုမှုကို15ရာခိုင်နှုန်းလျှော့ချရေးအစီအစဉ်ကိုဥရောပသမ္မတစွန့်အင်ဝင်ကြီးတွေအင်္ဂါနေ့မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဩဂုတ်လကနေမတ်လအတွင်းစန္ဒအလျောက်လျှော့ချရေးသဘောတူညီချက်ဖြစ်ပြီးလက်မဲ့ဆောင်းတွင်းလတွေအကျိုးမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဓာတ်ငွေတူလောင်ရေးကိုလည်းခွင့်ပြုမှာဖြစ်ပါတယ်။
Ministers agreed on voluntary reduction of EU's gas consumption.
ဩဂုတ်လတရနေ့ကနေ2023ခုနှစ်မတ်လ31ရက်နေ့အတွင်းဥရောပရဲ့ဓာတ်ငွေအသုံးပြုမှုကိုကိုယ့်ရဲ့သဘောဆန္ဒအလျောက်လျှော့ချရေးဝန်ကြီးတွေသဘောတူခဲ့ကြကြောင်းအရင်က9နှစ်တာရဲ့ကာလတူအတွင်းပြန်မျှအသုံးပြုမှုနဲ့နှိုင်းယှဉ်ရင်အနည်းဆုံး15ရာခိုင်နှုန်းလျှော့ချရေးဖြစ်ကြောင်း Czech သမ္မတနိုင်ငံရဲ့ကုန်သွယ်ရေးနဲ့ဆက်မှုဆိုင်ရာဝန်ကြီး Joseph Sikila ကပြောဆိုခဲ့တာဖြစ်ပါတယ်။အရေးပေါ်အခြေအနေမှာတော့ EU အနေနဲ့မဖြစ်မနေလျှော့ချဖြတ်တောက်မှုလုပ်နိုင်ပါတယ်။ဒါပေမဲ့လည်းသဘောတူညီချက်ရရှိရေးအလျှော့အတင်းလုပ်တဲ့အနေနဲ့ကင်းလွတ်ခွင့်တချို့တော့ရှိပါတယ်။ Ukraine အပေါ်ကျူးကျော်စစ်ကြောင်းရုရှားကို EU ကဒဏ်ခတ်ပိတ်ဆို့မှုချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကဥရောပကိုဓာတ်ငွေပေးပို့မှုကိုလျှော့ချဖြတ်တောက်လာနိုင်တဲ့အလားအလာတွေရှိနေချိန်မှာပဲ EU ရဲ့သဘောတူညီချက်ထွက်ပေါ်လာတာပါ။ဗုဒ္ဓနေ့ကစပြီးဥရောပကိုဓာတ်ငွေပေးလွှတ်မှုထပ်ပြီးလျှော့ချမယ်အကြောင်းရုရှားရဲ့ Gazprom လုပ်ငန်းကြီးကပြောပါတယ် Nord Stream Pipeline ပြုပြင်တာကြောင့်ဓာတ်ငွေလျှော့တာဖြစ်တယ်လို့ Gazprom ကပြောပြီးမယ်လို့လည်း EU တာဝန်ရှိသူတွေကတော့နိုင်ငံရေးရွယ်ချက်နဲ့လုပ်ရဖြစ်တယ်လို့ပြောဆိုထားပါတယ်ရှင
်ရုရှားအနေနဲ့ကမ္ဘာပတ်လမ်းအတွင်းကိုပိုင်အာဂါသစကန်တိစောက်ဖို့အတွက်လာမယ့်2024ခုနှစ်အပြီးမှာအခုပူပေါင်းဆောင်ရွက်နေတဲ့နိုင်ငံတကာအာကာသစကန်ကနေနှုတ်ထွက်မယ်လို့အင်ကာနီကပြောပါတယ်။ရုရှားအာကာသအေဂျင်စီ Roscosmos အကြီးအကဲယူရီဘော်ရီဆော့ဖ်ကသမ္မတဗလာဒီမာပူတင်နဲ့တွဲဆုံဆွေးနွေးပွဲအတွင်းအဲ့ဒီလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းနှုတ်ထွက်တဲ့အချိန်အထိနိုင်ငံတကာအာကာသစကန်မှာအတူတွဲပြီးဆောင်ရွက်နေကြသူတွေနဲ့အပြည့်အဝပူပေါင်းဆောင်ရွက်ဖို့စီစဉ်ထားကြောင်းလည်းသူကပြောပါတယ်။ရုရှားအနေနဲ့အာဂါသစကန်တစ်ခုတိစောက်ဖို့ဟာအဓိကဦးစားပေးလုပ်ငန်းအစီအစဉ်တွေတဲကတစ်ခုဖြစ်တယ်လို့ရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။အမေရိကန်အာဂါသအေဂျင်စီ NASA ရဲ့အကြီးတန်းအရာရှိတဦးကတော့နိုင်ငံတကာအာဂါသစကန်ကနေရုရှားနှုတ်ထွက်မယ်ဆိုတာသူတို့အနေနဲ့ထူးထူးခြားခြားသတိမထားမိခဲ့ကြောင်း Reuters သတင်းဌာနကိုပြောပါတယ်။ NASA နဲ့တခြားနိုင်ငံတွေကအာဂါသအေဂျင်စီတွေဟာကမ္ဘာပတ်လမ်းအတွင်းရှိနိုင်ငံတကာအာကာသစကန်ကိုလာမယ့်2030အထိအတူတကပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြပေမဲ့အခုအချိန်နေရရုရှားကတော့2024နောက်ပိုင်းပါဝင်ဖို့စံတမရှိတော့ပါဘူးယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအနောက်အုပ်စုနိုင်ငံတွေနဲ့ရုရှားအကြားတင်းမာမှုတွေဖြစ်ပေါ်နေစဉ်မှာအခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒါအပြင်နိုင်ငံတကာအာကာသစကန်ကိုအာကာသယာဉ်မှုတွေစေလွှတ်ဖို့အတွက်ရုရှားဒုံးမြန်ကိုဆက်လက်အသုံးပြုကြဖို့အမေရိကန်အာကာသအေဂျင်စီ NASA နဲ့ရုရှားအာကာသအေဂျင်စီ Roscosmos တို့အကြားသဘောတူညီခဲ့ပြီးတစ်လအကြာမှာအခုလိုဖြစ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ဗျူအီအမေရိကန်တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးနေပါတယ်ရှင်မြန်မာစစ်တပ်ကနိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုတေးတံဆင်ခဲ့တဲ့ကိစ္စကိုကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြစ်တင်ရှုတ်ချလိုက်ပြီးတေးတံဆင်ခံခဲ့ရသူတွေရဲ့မိသားစုတွေထံကိုလည်းဝန်းနေရပါကြောင်းပြောဆိုလိုက်ပါတယ်လွတ်တော်အမဟောင်းဦးဖြိုးစရာတော့88မျိုးဆက်ចောင်းသားခေါင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုချင်းမီကိုလှမျိုးအောင်ကိုအောင်သူကစော်တို့ကိုစစ်ခုံရုံးကတည်တံချမှတ်ခဲ့တဲ့အတိုင်းစီရင်ခဲ့တယ်လို့စစ်ကောင်စီရဲ့သတင်းစင်ကတနင်္ဂနွေနေ့သတင်းစာတွေမှာဖော်ပြခဲ့တာဖြစ်ပါတယ
် As you know the Secretary General opposes the imposition of the death penalty in all circumstances
ဘလို့ချင်းနေမျိုးမှာမဆိုတည်တံပြစ်ဒဏ်ချမှတ်တာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကစန့်ကျင်ကန့်ကွက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟာကအင်ကာနေမှာလုပ်တဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်တရားဥပဒေမဲ့ဖန်ထားတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကထပ်ပြီးတောင်းဆိုထားပါတယ်ရှင်
အာဖရိကတိုက်ကွန်ဂိုနိုင်ငံအရှေ့ပိုင်းမှာအင်ကာနီကာကုလသမဂ္ဂကိုစမ်းကျင်ဆန္ဒပြရာကအကြမ်းဖက်အဓိကရုံးတွေဖြစ်ပွားပြီးကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းတဲ့တပ်ဖွဲ့ဝင်3ဦးသေဆုံးကအရသားတွေတော်တော်များများလဲသေဆုံးတယ်ဟန်ရရှိကုန်ပါတယ်။ဘူတန်ဘိုမြို့မှာရှိကြတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့အခြေစိုက်စခန်းကိုအကြမ်းဖက်လူအုပ်ကြီးကကွန်ဂိုရဲတပ်ဖွဲ့ဝင်တွေစီကလက်နက်တွေလူယူပစ်ခတ်ကြတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဖာရန်ဟတ်ကနယူးယောက်မြို့ဌာနချုပ်မှာသတင်းသမားတွေကိုပြောပါတယ်မိမိတို့ကုလတပ်ဖွဲ့ဝင်တွေအနေနဲ့အဆောက်အုံတွေတိုက်ခိုက်ခံရတဲ့အခါမှာသတိပေးပစ်ခတ်တာပဲလုပ်ဖို့နဲ့လူစုကွဲအောင်အတွက်အလွန်ဆုံးမျက်ရည်ဘုံကိုပဲအသုံးပြုဖို့လေ့ကျင့်ထားအကြံပေးထားကြောင်းသူကပြောပါတယ်ဒါအပြင်ကုလသမဂ္ဂအဆောက်အုံကိုကာကွယ်ဖို့အတွက်အင်းရှင်ကွန်ဂိုလက်နက်ကိုင်တပ်ဖွဲ့တွေကအကူအညီပေးခဲ့တယ်လို့လည်းသူကပြောပါတယ်အဲ့ဒီဖြစ်စဉ်မှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တဦးနဲ့ကုလရဲနှစ်ဦးသေဆုံးပြီးတဦးလည်းဒဏ်ရာရရှိခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်မှာဆင်းရဲမွဲတင်နေရတဲ့အဓိကအကြောင်းရင်းကအမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်ဖြစ်တယ်လို့တာလီဘန်အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကအင်ကာနစ်မှာဆွတ်ဆွဲလိုက်ပါတယ်။အင်းကြီးချင်းဥစ်ဘက်ကစ္စတန်မှာချင်းပါတဲ့နိုင်ငံတကာညီလာခံမှာပြောတဲ့မင်ကွန်းအတွင်းအခုလိုဆွတ်ဆွဲတာဖြစ်ပါတယ်။အာဖဂန်မှာပိုပြီးတော့ဆိုးရွားလာနေတဲ့စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုတာလီဘန်တို့ဖြေရှင်းနိုင်ဖို့အတွက်အမေရိကန်မှာထိန်းချုပ်ခံထားတဲ့အာဖဂန်ဗဟိုဘဏ်ရဲ့ဒေါ်လာတန်း 9,000 ကိုချွင်းချယ်မရှိဖြေလျှော့ပေးရင်းနဲ့ကန့်သက်ချက်တွေကိုဖယ်ရှားပေးဖို့တာလီဘန်နိုင်ငံခြားရေးဝန်ကြီးအာမီယာခန်မာတာကီကအမေရိကန်အစိုးရကိုတောင်းဆိုပါတယ်အာဖဂန်ရဲ့အရန်ငွေဒေါ်လာတန်း 2,000 ကိုတော့ဥရောပနိုင်ငံတွေမှာထိန်းချုပ်ခံထားတာဖြစ်ပါတယ်ရှင်
။ကမ္ဘာစီးပွားရေးတိုးတက်မှုနှုတ်ဟာနှေးကွေးနေပြီးအမြန်ပြန်လဲနလန်ထဖို့အတွက်အလားလာတွေကအခြေအနေမကောင်းဘူးလို့နိုင်ငံတကာငွေကြေးရန်ငွေအဖွဲ့ IMF ကအင်ကာနီကပြောပါတယ်။ကမ္ဘာတဝန်းမှာစီးပွားရေးတိုးတက်မှုနှေးကွေးလာတာဟာမနစ်က 6.1% ကနေဒီနှစ်မှာတော့ 3.2% အထိရှိမယ်လို့ခန့်မှန်းထားပါတယ်။ဒါဟာဆိုရင်ဒီနှစ်အပြီလကခံမှန်းခဲ့တာရဲ့ရာခိုင်နှုန်းရဲ့7ပုံ4ပုံယောနယ်လဲမယ်လို့လဲ IMF ကပြောပါတယ်။မနှစ်2021ခုနှစ်ကမသေးကြတဲ့စီးပွားရေးပြန်လည်ထူထောင်မှုပုံစံအတိုင်းဒီနှစ်2022ခုနှစ်မှာလဲဖွံ့ဖြိုးမှုအခြေအနေတွေဟာပိုပြီးဆိုးဝါးလာတာရုံလုံးပေါ်လာပြီလို့ IMF ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလဲစားသုံးသူတွေရဲ့သုံးစွဲနိုင်မှုကျဆင်းနေစဉ်မှာတရုတ်နဲ့ရုရှားမှာလဲစီးပွားရေးကျဆင်းမှုတွေဖြစ်လာပြီးဒီနှစ်ဒုတိယသုံးလပတ်မှာတကမ္ဘာလုံးထုတ်လုပ်မှုနှုန်းတွေဟာကျုံသွားပါတယ်။ကိုဗစ်ကာယောဂါကြောင့်အားနည်းနေတဲ့ကမ္ဘာစီးပွားရေးကိုတုံ့လောက်ခြောက်ခြားစရာကောင်းတာတွေအတော်များများကရိုက်ခတ်နေကြတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောဆိုလိုက်ပါတယ်ခင်ဗျာ။
တဲ့တဲ့တွေကိုမတ်သိင်္ဂီထိုင်းတဲ့ကိုခင်မောင်ဆိုမင်းတို့ပြောပြသွားတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ခြင်းတဲ့သတင်းဆောင်ပါတွေကိုစတင်ထုတ်လွှင့်ပါတော့မယ်မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ၄ဦးကိုအင်းစိန်ဆောင်အတွင်းကွဲမြတ်အဆုံးစီရင်လိုက်တဲ့လုပ်ရဟာမတရားတဲ့လုပ်ရဖြစ်အမေရိကန်ကနေဒါနဲ့နယ်သာလန်နိုင်ငံရောက်မြန်မာတွေကအင်္ဂါနေ့မှာဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်တေတန်ပြစ်ဒဏ်စီရင်ပြီးကြောင်းအာဏာပိုင်တွေအတိပြုသတင်းထုတ်ပြန်လိုက်ပြီးနောက်အခုလိုဆန္ဒပြကြတာပါကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။တေဒံအမိတ်ချမခံနာရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ဦးကျင်မီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်တို့နဲ့အတူဒီမိုကရေစီရေးတကြွလှုပ်ရှားသူတွေဖြစ်ကြတဲ့ကိုလှမျိုးအောင်ကိုအောင်သူရဇော်တို့၄ဦးစလုံးကိုပြစ်ဒဏ်စီရင်ပြီးဖြစ်ကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့သတင်းစာကတနင်္လာနေ့မနက်မှာဖော်ပြခဲ့တာပါ။အခုလိုအဆုံးစီရင်တဲ့လုပ်ရက်ကိုလက်မခံနိုင်တဲ့အတွက်အမေရိကန်အရှိဘက်ချမ်းမေရီလန်းဗာဂျီနီးယားဝါရှင်တန် DC တဝိုက်ကမြန်မာပြည်စုယုံပြီးဇူလိုင်26မွန်းလွဲပိုင်း DC မြန်မာတန်ယုံရှိလာရောက်ဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲဦးဆောင်သူဦးရင်အေးက VOA ကိုပြောပါတယ
်ကျွန်တော်တို့ရဲ့မျိုးဆက်ခေါင်းဆောင်တွေစစ်ကောင်စီရဲ့လူမဆန်တာလှုပ်ကြံတပ်ဖြတ်ခဲ့တဲ့ကြောင့်ဒီလှုပ်ရက်အတွက်ပြစ်ဒဏ်သာဆန့်ကျင်တယ်ဒီလိုလှုပ်ရက်ဟာကျွန်တော်တို့တွေအတွက်ကြောက်ရွံ့စရာတစ်ချက်မှမဖြစ်ဘဲနဲ့ဒီလှုပ်ရက်ကြောင့်မလို့ကျွန်တော်တို့ကမပြီးဆုံးသေးတဲ့ကျွန်တော်တို့ရဲ့ຫນွေဦးထွန်ရည်မှာဆရာရှင်စနစ်ဆိုကြီးကိုငွားပြက်တွေအမြင့်ပြက်တွေအဆုံးထိတိုက်ကြရမယ်ဆိုတော့တန်ဋိဌာန်ကိုကျွန်တော်ခိုင်မှာချတဲ့အနေနဲ့ဒီနေ့ဒီရမှာကျွန်တော်လာပြီးစုပြီးတော့ဆန္ဒပြကြဖြစ်တယ်။ဆက်အာနာယူတွေကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့ကာလပတ်လုံးဒီလိုမျိုးလူမဆန်တဲ့လုပ်ရက်တွေဆိုတာအမြဲတမ်းဆက်တိုက်ဖြစ်နေဦးမှာဖြစ်တယ်။ဒါကြောင့်မလို့တတိုင်းတပြည်လုံးမှာရှိကြကျွန်တော်ပြည်သူအားလုံးက စစ်ကောင်စီရဲ့စေအောင်စုနဲ့ပတ်သက်တဲ့စီဝိုင်းဗန်များတွေသူတို့ရဲ့လုပ်ငန်းတွေအားလုံးကိုပြည်ပသက်သက်စန့်ကျင်ကန့်ကွက်စီးချတော့မယ်ဆိုတာကိုပြလိုက်တာဖြစ်ပါတယ်
။နယူးယောက်မြို့ကွင်းစ်မြို့နယ်တွင် Broadway လမ်းမမှာလဲ NYCBC မြန်မာရေးလှုပ်ရှားမှုအဖွဲ့ကဦးဆောင်ပြီးလူယာချီအင်္ဂါနေ့နေ့လယ်ပိုင်းမှာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဦးဆောင်ပါဝင်သူဦးနေတင်မြင့်ရှင်းပြတာက
ဒီစစ်မိတ်ဆာတွေနဲ့စစ်ဘလူးတွေပေါ့သူတို့ရဲ့ဥပဒေမဲ့လောက်ရကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချတယ်။အာအဲ့အတွက်လည်းကျွန်တော်တို့ကဟိုပေါ့နိုင်ငံတကာတည်အောင်ဆိုပြီးကျွန်တော်ဆန္ဒပြဖော်ထုတ်ရေးဖြစ်တယ်။အဲ့လိုဆန္ဒပြဖော်ထုတ်ရင်မကဘူး။အာကျွန်တော်တို့ရဲ့ဒီနယူးယောက်မှာရှိတဲ့ကျွန်တော်ညီကိုမောင်နှမတွေရဲ့တန်တိတ်တန်ကတော့ဒီစစ်မိတ်ဆာတွေပေါ့အမိမြမာပြည်မှာပေါ့လေမြို့တကျွေးရဲ့အထိကျွန်တော်တို့ကကိုစွားရှိတဲ့မှာညာစွားရှိတဲ့မှာကျွန်တော်ဆက်လက်ပြီးတော့တိုက်ပွဲဝင်မယ်ဆိုရက်တန်တိတ်တန်နဲ့ကျွန်တော်လှုပ်ဆောင်ရေးဖြစ်ပါတယ်
။မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မျက်လိုက်ုံနဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေရပ်တန့်သွားမှာမဟုတ်ဘဲသူတို့ရဲ့ကိုဘွားတွေဆက်လက်ပေါ်ပေါက်နေမှာဖြစ်တယ်လို့ကနေဒါနိုင်ငံဗန်ကူးဗားမြို့ကကျောင်းသူတဦးဖြစ်တဲ့မဟန္နာကပြောပါတယ
်။အခုဒီအမှုဟာပဲနိုင်ငံပဲဥပဒေနဲ့မှကိုက်ညီတာမဟုတ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့အဖွဲ့အစည်းများနိုင်ငံကောင်းဆောင်များကိုလေဒီကိစ္စကိုအပြည့်အစုံရှုတ်ချပေးဖို့အပြင်မြန်မာနိုင်ငံရဲ့စီဗီဗီသားတွေရဲ့ဒီဒီမိုကရေစီတက်ဆက်လက်ကူညီဖို့အတွက်လည်းတောင်းဆိုချင်ပါတယ်။ဒီကိစ္စကမြန်မာပြည်သူပြည်သားတွေအတွက်ကတော့ဒီမိုကရေစီတက်ဆက်လက်ရုန်းကန်ဖို့အတွက်လောင်စာနေတဲ့တာဖြစ်သွားပါတယ်။ပြီးတော့လေကျမတို့အထင်းမှာကိုဂျီမီရေထပ်ပေါ်လာဦးမှာပါ။ကိုဖြိုးစရာတို့ရေထပ်ပေါ်လာဦးမှာပါ။ကျမတို့အားလုံးဟာကိုဂျီမီကျမတို့အားလုံးဟာကိုဖြိုးစရာတော့ပါဟုတ
်အလားတူနယ်သာလန်နိုင်ငံရောက်မြန်မာရေးလှုပ်ရှားသူတွေကလည်းဒီလိုကွက်မြက်အစုံစီရင်မှုအပေါ်ရှုံချကြောင်းຫນွေဥဒေါ်လာရေးတန်ခါကွန်ရက်ကဆရာတော်တပါးဖြစ်တဲ့အရှင်ဒေါက်တာစန္ဒာဝရကအခုလိုမိတ်ပါတယ
်ကိုဂျီမီတို့ကိုဖြိုးစရာတော့တို့အပါဝင်ပေါ့နော်ဒီရောက်အဲ့ဒီလိုမတရားဖန်ဆီးပြီးတော့မှအခုဒါသေတံချလိုက်တယ်သူတို့ရဲ့မိသားစုဝင်တွေကိုတော့ဘာမှအကြောင်းမကြားပဲနဲ့ထင်ရဆိုင်လောက်တာတော့လုံလုံသွားပြီလို့ဦးဇင်းတော့ပတ်မှတ်တယ်။ဒါကဒီကောင်းနေလူစိတ်မရှိတော့ဘူး။သူတို့တွေကြိုးမိန်ပေးတာတော့မှနောက်ဆုံးကဲအလောင်းပြန်ရခြင်းပါလေလို့သွားပြောတော့မှအလောင်းတော်ပြန်မပေးနိုင်တော့ဘူးဆိုတော့ဒါလုံးဝကိုကန့်ကွက်သွားပြီ။ဦးဇင်းတို့တိုင်းပြည်လုံးကလဲနေလေအောင်မြင်းဆောင်မကြံရရလက်နဲ့ဆွဲကန်ပြီးတော့မှဖယ်ထုတ်ကြပါဖယ်ရှင်းကြပါလို့ပဲဦးစင်းနေတော့မှတ်ချက်ပေးခြင်းပါပဲ
ကိုဂျင်မီတို့လေးဦးကိုကွပ်မျက်ခဲ့တာနဲ့ပတ်သက်ပြီးထိုင်းနဲ့အခြားအာရှနိုင်ငံတွေမှာလည်းစန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ကိုဂျင်မီကိုဖြိုးစရာတို့အပါအဝင်တက်ကြွလှူရှားသူ၄ဦးကိုကွပ်မျက်စီရင်ခဲ့တဲ့အပေါ်နိုင်ငံတကာရောက်မြန်မာတွေကန့်ကွက်ဆန္ဒပြတဲ့အကြောင်းကိုကိုညာဝင်းအောင်စူးစီးတင်ပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်ရှမ်းပြည်ကအခြေအနေတွေကိုပြောပြပါအောင်မယ်ရှမ်းပြည်တောင်တိုင်းလွိုင်လင်ခရိုင်လဲချမြို့နယ်နောင်လိုင်ရွာမှာ RCSS ဘက်ကတပ်သားစုဆောင်နေလို့ဒေသခံတွေထွက်ပြေးနေရပြီးကျောင်းတွေလည်းပိတ်ထားရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ရွာရဲ့တစ်ဖက်စီမှာ RCSS နဲ့ SSPP လက်နက်ကိုင်တစ်ဖွဲ့အကြားဒေသခံတွေမှာသတိနဲ့နေနေရတယ်လို့လည်းပြောဆိုပါတယ်။ဒီကျောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းဆက်ပြီးပြောပြပေးမှာပါ။
ရှမ်းပြည်တောင်ပိုင်းလက်ချမြို့နယ်ကနောင်လိုင်းကျေးရွာမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကတပ်သားသစ်စုဆောင်နေတာတွေရှိလို့ဒေသခံတွေထွက်ပြေးနေကြရပါတယ်။ရွာထဲမှာကြံရစ်သူအများစုကအသက်ကြီးသူတွေအမျိုးသမီးတွေနဲ့ကလေးငယ်တွေလောက်ပဲရှိတော့တယ်လို့ဒေသခံကပြောပါတယ်
။စစ်သားတွေလိုက်တော့တာအဲ့အားကြောင့်မလို့ပဲထွက်ပြေးနေကြတယ်အဲ့လိုတော့ရှိတယ်ချက်အသက်ကြီးတဲ့လူရဲ့မိမရဲ့ကလေးတွေရဲ့အဲ့လိုကြံခဲ့တာပေါ့ဒီလိုဟိုဒီဖက်ကများတော့အဖြစ်ကဘယ်လိုကောက်တော့ဆိုလူပြိုပေါ့နော်လူပြိုဖြစ်နေပြီးတော့ဒီရွာမှာဒီအိမ်ထောင်စုတစ်ခုမှာအနှယောက်ရှိနေဆန်တယောက်ကောက်ကိုကောက်တယ်ဆိုတဲ့ပုံစံပေါ့အိမ်ထောင်တဲတွေကတော့ပြန်နေခဲ့တယ်တက်ကြီးတွေပြန်နေခဲ့တယ်အများတော့အဖြစ်တော့လူငယ်တွေပေါ့ထပ်ပြေးနေရရတော့လူငယ်တွေထပ်ပြေးရတာချက်ခါတိုင်းဆိုတော့ဒီတိုင်းတစ်ခုပြေးကြပေါ့အခုကျတော့တိုင်းတစ်ခုလည်းပြိတ်တယ်ဆိုတော့ဒီတခြားရက်ရွာမှာရှိရဲ့အမျိုးကြီးစီကိုထပ်ပြေးရဲ့အဲ့လိုအနေထားမှာတော့ရှိရရှင
့် RCSS အဖွဲ့ဝင်တွေရွာထဲမှာရှိနေပြီးရွာကန်တချို့ထွက်ပြေးနေရချိန်မှာစာတင်ကြောင်းတွေလည်းပိတ်ထားတယ်လို့ပြောပါတယ် RCSS SSA တောင်ပိုင်းတပ်နဲ့ SSPB SSA မြောက်ပိုင်းတပ်တွေနောင်လန်းရွာရဲ့တစ်ဖက်စီမှာရှိနေလို့ဒေသခံတွေမှာအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေကိုသတိထားနေကြရတယ်လို့ပြောပါတယ
်။အခုရပါတဲ့ညင်တော့ညင်ပါလေရှင့်ဆော့ဆော့တွားဆော့ဆော့ပြန်မို့အဲ့လိုအနေထားလေးတော့ရှိတယ်တတိယနေနေရတဲ့အနေထားပေါ့ပြောလို့ဆိုတက်နဲ့တက်ကအရန်နီးနေတယ်ဆိုတော့တကယ်လို့များတနက်တန်တွေပါရင်ဟုတ်တယ်ဆိုရင် ready အနေအထားမှာတော့ရှိနေရရဲ့ certain ကြောင်းတွေလည်းပိတ်ထားတာတစ်ပတ်ကျော်လောက်ရှိပါပြီ
။နောင်လန်းရွာထဲမှာတပ်သားတစ်စုဆောင်းမှုဒေသခံတွေကိုလိုက်လံဖမ်းဆီးနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီး RCSS ဘက်ကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းမှာနှစ်ဖက်အဖွဲ့ရဲ့တပ်သားတစ်စုဆောင်းတဲ့ဖြစ်စဉ်တွေကြောင့်ဒေသခံလူငယ်တွေထွက်ပြေးတိမ်းရှောင်ရတဲ့အခြေအနေကလည်းမကြာခဏဆိုသလိုရှိနေပါတယ်ခင်ဗျာ။
ကိုကမောင်စုံမြင့်ပြောပြသွားတာပါရှမ်းပြည်တောင်ပိုင်းလွိုင်လင်းလဲချဘက်ကအခြေအနေတွေအပြီးမှာတော့ဖဲခုံဘက်ကအခြေအနေတွေကိုဆက်လက်တင်ပြပါအောင်မယ်ပြီးခဲ့တဲ့မေလလောက်ကတည်းကတိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်အရှိတ်ချမ်းကထောင်ထဲချတဲ့ဒေသခံတွေအိုးအိမ်စွန့်ခွာတောတောင်တွေထဲမှာခိုလုံနေကြရပြီးအခုအချိန်ထိရရနေရမပြန်နိုင်ကြသေးပါဘူးစစ်ပြေဒုက္ခတွေဟာဖြစ်သလိုဟင်းသင်းရွက်တွေရှာပွေစားတော့နေရသလိုကျမရဲ့ကိစ္စလည်းအတော်လေးဒုက္ခရောက်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့နားလောင်ကဆက်ပြီးပြောပြပေးမှာပါ
။ဖေခုံမြို့နယ်အရှိတ်ကျမ်းမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကြားပြီးခဲ့တဲ့မေလကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့စစ်ပြေဒုက္ခတွေဟာတော်ထဲတောင်တဲ့ကျမ်းမှာယာယီမိုးကတဲထိုးပြီးတော့ခုချိန်ထိခုံလုံးနေရပါတယ်။စစ်ပြေဒုက္ခတွေဟာကုညီရဲ့အဖွဲ့ရေးစီက၆ဖက်တွေတိတ်မရတော့တာကြောင့်ရှေ့ခါအခက်ခဲနဲ့ကျမရဲ့ပြဿနာတွေရင်ဆိုင်နေရတယ်လို့စစ်ပြေဒုက္ခတွေက VOA ကိုပြောပါတယ်
။အစားတော့ကတော့ခင်းကစားရတယ်၊ဟင်းကတော့ချားရတယ်၊ဆက်မှအခုကိုကတော့ကောင်းမစားရခါကျတော့ဟင်းကဖြစ်တယ်လို့ဝမ်းမြေလို့ခင်ရဲ့တော့ဒါတို့ရှိတယ်အကောင်းငါးဆယ်မူရစားနိုင်ကြတော့ဝမ်းပြေဝမ်းချောလို့ရှိတယ်။ရာရာလည်းကိုရာလည်းရှိတယ်။အရာလုံးလို့တော့ပွေးတော့ဖြစ်သွားတယ်။ဒီလည်းတအားကိုပူကြတယ်။ဒီတော့ဒိုင်းကိုပူကြတယ်ကလေးတွေ။ဒီပူတဲ့ချင်းမို့ကအောက်မှာဆိုတအားပူတော့ပြေးတဲ့ချင်းလည်းဒါအေးတော့အိမ်လိုမျိုးမတူဘူးပေါ့နော်။ရှင်းွားတော့မဝင်နိုင်ကြဘူး။ဒါနဲ့ပါတာဘလုံးလောက်တောက်ရဆိုရင်တော့နည်းနည်းခံစားရပေါ့။
စီပြေဒုက္ခတွေခိုလုံနေကြတဲ့တောတောင်တွေထဲလက်ရှိချိန်မှာချင်းနဲ့ပိုးမွားတာကြောင့်ရရံပြီးတော့အဖို့အပိတ်တွေခံစားနေကြတာမလို့တချို့ဒေသခံတွေကနေရက်ကိုကြိုးစားပြန်လာပေမဲ့ထပ်ပြီးတော့ပြေးရှောင်ခဲ့တာလည်းရှိတယ်လို့ဆိုပါတယ်
။ရက်ထဲမှာကချီပြန်လို့ပြအိတ်ရှင်မပေါ့နော်။ကြိုးစားပြန်ခဲ့တယ်ဒါနဲ့ကြောက်လို့လူကတအားကိုကြောက်တယ်။အဖြစ်တစ်ချက်မြင်းကလေးမျိုးဆိုပုံတော့လန့်ရပေါ့။တမဆောင်ကြတော့မပြေးနိုင်လေလို့ရှိတယ်။ပြန်မရဲတော့နောက်ပြန်ရဲပြီးဆိုနေ့လေအိမ်စားရှင်ပြန်လို့ဆိုတော့ပြီးခဲ့တဲ့အရင်တပတော်မှမိုးပြဲထဲမှာလွတ်နေတော့ဟိုနော်မာလေနေကြီးနလုံးကိုပြန်ပြတော့အဲ့ဒါကပြန်ပြေးရကြောက်တော့
တိုက်ပွဲဖြစ်ခဲ့တဲ့အချိန်အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်ကဥတီယာမရှိလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရင်ကြောက်လန့်နေကြရတာလို့စစ်ပြေးဒုက္ခသည်တွေကပြောပါတယ်စစ်ကောင်စီရဲ့လက်နက်ကြီးတန်းကြောင့်လဲစစ်ပြေးဒုက္ခသည်တွေတနေရာပြီးတော့တနေရာပြောင်းရွှေ့ပြေးရှောင်နေရတာပါစီပြေဒုက္ခတွေဟာလုံခြုံပေးခဲ့တဲ့နေရာစီရောက်အောင်ပြေးလွှားကြရင်လည်းကိုဝန်ဆောင်အမျိုးသမီးတွေကိုဝန်ပြတ်ကြတဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်ဒီတလာထဲမှာပဲကိုဝန်ပြတ်ကြသူ၃ဦးထက်မနည်းရှိသွားပြီလို့ကျမရဲ့ကိုကြီးစောင့်ရှောက်ပေးနေတဲ့ဆရာမတူကအခုလိုပြောပါတယ်
ကိုကျမဆက်ကြည့်ဘောကြီးနာမည်ပေးနေတော့ကိုကနောက်ခေခေရောနော်။နောက်အစီလက်ပုံမှာမှမပေါ်ရမှာဘရကတ်ကိုစီလက်မခေရ။နောက်ဒီကတော့တောင်းပေါ်ထဲလိုက်တော့ဖိနိုင်နေပါဖြစ်လေ။ကြောင်းတော့ပေါ်ပြီးတဲ့နောက်ချင်းမကောင်းဘူးပြန်ပြီးလာဆိုတော့ချင်းလာနောက်အဲ့မှာဆိုချစ်ချင်းနဲ့သွားလာလည်းခါတချို့ရှိပလေဆိုင်ကြီးနဲ့အဲ့ဒီလေဒီမှာတော့ပုံမှာပါကိုစီချင်းပြီးနိုင်တဲ့ချင်းကတော့တနည်းမနည်းမှတရောက်တော့ပဲဘောရှိရှိဖို့ကနေရှိတော့အခုဒီကလာခဲတော့တောင်းရကျွန်မပြေးနေရပါတော့နော်။
လက်ရှိစည်ရေပဋိပက္ခတွေကြောင့်ကိုဝန်ဆောင်အမျိုးသမီးတွေပြေးလွှားနေရပြီးကာကွယ်ဆေးနဲ့တန်တားအားစေးတွေမရလို့ဒီလိုအဖြစ်မျိုးတွေကြုံရတာလို့ပြောပါတယ်။ကိုဝန်ဆောင်အမျိုးသမီးနဲ့ကလေးသင်ငယ်အပါအဝင်စစ်ပြေဒုက္ခတွေဟာအစာအာဟာရအပြည့်အဝမရကြသလိုပဲကျန်းမာရေးဆောင်ရှားမှုလည်းအားနေနေပါတယ်။သူတို့အတွက်အစာအသောက်နဲ့ကျန်းမာရေးအကူအညီတွေလည်းအရေးပေါ်လိုအပ်နေတာဖြစ်ပါတယ်။
ဒါကတော့နန်းလောင်ပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတပုတ်ကိုတင်ပြပါအောင်မယ်ခင်ဗျာ။မြောက်ကျောက်ယောဂကုသခံရနိုင်ခြင်းရှိသူတွေထိတွေ့မှုရှိသူတွေအနေနဲ့ကြိုတင်ကာကွယ်တဲ့အနေနဲ့ကာကွယ်ဆေးထိုးကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတိုက်တွန်းထားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့မတ်တိန်ကြီးထိုက်ကဆက်ပြီးပြောပြပေးမှာပါ
အနည်းဆုံးနိုင်ငံ85ခုမှာယောဂဖြစ်ပွားသူ16,000ကျော်ရှိနေတဲ့မြောက်ကျောက်ယောဂဟာကမ္ဘာ့ကျန်းမာရေးချင်းချောက်မှုအန္တရာယ်ဖြစ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာ WHO ကကြေညာခဲ့ပြီးကမ္ဘာတစ်လုံးမှာမြောက်ကျောက်ယောဂဆက်လက်ပြန့်နှံ့နေကြောင်းပြောဆိုထားပါတယ်။အမျိုးသားချင်းလိင်ဆက်ဆံသူတွေအထူးသဖြင့်လိင်ဆက်ဆံဖက်များသူတွေကြားမှာအဓိကကူးစက်ဖြစ်ပွားနေကြောင်းလည်း WHO ကပြောပါတယ်။ဒီလူတွေကိုကဲ့ရဲ့အဖြစ်ဆိုတာတွေမလုပ်ကြဘူးဒီလိုလုပ်တာတွေကြောင့်ကူးစက်ဖြစ်ပွားမှုတွေကိုလျှို့ဝှက်သွားစေနိုင်ပြီးကူးစက်ပြန့်နှံ့မှုပိုပြီးတိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်လိုအပ်တဲ့လူစုတွေအတွက်မှန်ကန်တဲ့မဟာဗျူဟာချက်မှတ်ဆောင်ရွက်မှုနဲ့ကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ကြောင်း WHO ရဲ့မြောက်ကျောက်ယောဂဆိုင်ရာတုံ့ပြန်ကင်တွယ်ရေးခေါင်းဆောင် Rosamond Lewis ကပြောပါတယ်အစုလိုက်အပြုံလိုက်ကာကွယ်ဆေးထိုးရေးမလိုအပ်ကြောင်းဒါပေမဲ့လည်းထိတွေ့မှုရှိသူတွေဒါမှမဟုတ်လေကူးစက်နိုင်ခြေရှိသူတွေကတော့ကာကွယ်ဆေးထိုးကြဖို့ WHO ကတိုက်တွန်းထားတယ်လို့လည်းသူမကပြောပါတယ
်။ When someone is vaccinated it takes several weeks for the immune
ကာကွယ်ဆေးထိုးတဲ့အခါမှာလည်းခန္ဓာကိုယ်ရဲ့ကိုယ်ခန္ဓာအစနစ်တုံ့ပြန်ဖို့ကတရင်ပတ်နဲ့ချီအချိန်ယူရပါတယ်။ဒါကြောင့်ဒီနေ့ကာကွယ်ဆေးထိုးပြီးနောက်နေ့မှကာကွယ်နိုင်တာမျိုးမဟုတ်ပါဘူး။အချိန်တစ်ခုယူရပါတယ်။ဒါကြောင့်မြောက်ကျောက်ဖြစ်နေနိုင်သူတွေနဲ့ထိတွေ့မှုရှိသူတွေအနေနဲ့အခုချိန်မှာကာကွယ်ဆေးထိုးထားဖို့ကျမတို့ကအကြံပြုနေတာပါ။ဒါကမိသားစုဝင်တွေဖြစ်နိုင်တယ်လို့တခြားသောနီးနီးကပ်ကပ်ထိတွေ့ဆက်ဆံရသူတွေလည်းဖြစ်နိုင်ပါတယ်
။ကလေးငယ်တွေလည်းမြောက်ကျောက်ယောဂကူးစက်မှုကနေကာကွယ်နိုင်တဲ့ခံနိုင်ရည်မရှိကြဘူးလို့လည်းသူမကပြောပါတယ်။နိုင်ငံတော်များများမှာတွေ့ရတဲ့မြောက်ကျောက်ယောဂဖြစ်တဲ့ကလေးငယ်80 90လောက်ထဲမှာအများစုကမြောက်ကျောက်ကူးစက်ခံထားရသူတွေရှိတဲ့မိသားစုတွေတဲကဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကျောက်ဗိုင်းရပ်စ်ဟာဆိုရင်လူတွေတဦးနဲ့တဦးခန္ဓာကိုယ်ချင်းထိတွေ့မှုတွေကနေတဆင့်ကူးစက်တာပါ။မြောက်ကျောက်ကြောင့်ဖြစ်ရတဲ့ယောဂလက္ခဏာတွေထဲမှာအပြင်းအထန်နှာကျင်မှုလည်းပါဝင်ပါတယ်။ယောဂနဲ့ယောဂတန်ခံရနိုင်ခြင်းများသူတွေထဲမှာကိုယ်ဝင်ဆောင်အမျိုးသမီးတွေ၊ကလေးငယ်တွေနဲ့ကိုယ်ခံစွမ်းနည်းသူတွေလည်းပါဝင်ပါတယ်။ယောဂဖြစ်ပွားမှုအတီးပြုလူနာအများစုကတော့ဥရောပနိုင်ငံတွေမှာဖြစ်ပါတယ်1980ဘီလွန်နှစ်တွေကတည်းကမြောက်ကျောက်ယောဂဖြစ်နေတဲ့အာဖရိကမှာတော့ယောဂဖြစ်ပွားသူအတီးပြုအရေးအတွက်နေပါတယ်ဥပမာအားဖြင့်နိုင်ဂျီးရီးယားနိုင်ငံမှာဖြစ်ပွားသူ100ဦးဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာယောဂသံသယ2000ကျော်တည်းမှာအတီးပြုလူနာ163ဦးရှိပါတယ်ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာဓာတ်ခွဲခံဆန့်တနိုင်မှုကအကန့်အသတ်နဲ့ပဲရှိတာကြောင့်တန်တရားလူနာတွေများနေတာဖြစ်တယ်လို့လဲလူးဝစ်ကပြောပါတယ်။ဆန့်တမှုတွေကိုအပြည့်မြင့်တင်ဖို့လိုအပ်ကြောင်းလဲသူမကထောက်ပြပါတယ
်။ Suspected cases may be other things. They may be even measles. They may be
တန်တရားလူနာတွေကတခြားရောဂါတွေတွေလည်းဖြစ်နိုင်ပါတယ်။ဝက်သက်ဖြစ်နေနိုင်ပါတယ်။ရေကြောက်ဖြစ်နိုင်ပါတယ်။အဲ့ဒီဝန်းကျင်မှာရေကြောက်အသွက်သုံးနေတဲ့ကာကွယ်ဆေးမရှိပါဘူး။ဒါကြောင့်စမ်းသပ်ပေးနိုင်ရည်အတွက်နိုင်ငံတွေကိုထောက်ပံ့ဖို့ကသိပ်ပြီးတော့အရေးကြီးပါတယ်။ဒီကိစ္စကလည်း WHO အနေနဲ့အခုလက်ရှိဆောင်ရွက်ဖို့ကြိုးစားနေတဲ့အရေးကြီးဆုံးကိစ္စတစ်ခုဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာလုံးဆိုင်ရာအစီရင်ခံစာတွေထဲမှာကျမတို့ထုတ်ပြန်နေတာကအတီးပြုတ်လူနာတွေနဲ့ဖြစ်နိုင်ခြေရှိသူတွေဖြစ်ပါတယ်
။လက်တလုံးမှာတော့မြောက်ကျောက်ယောဂဆိုင်ရာခီးသွွားတမ်းမြစ်ကန့်သက်ချက်တွေမရှိသေးပါဘူး။ဒါပေမဲ့လည်းမြောက်ကျောက်ယောဂလက္ခဏာရှိသူတွေအနေနဲ့ဖျားနာနေစဉ်အတွင်းမှာတီးခြားခွဲနေထိုင်ပြီးခီးသွွားလာမှုကိုလည်းရှောင်ကျဉ်သင့်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအကြံပြုထားပါတယ်ရှင
်။ဒါကတော့မြောက်ကျောက်ယောဂကာကွယ်ဆေးထိုးဖို့ WHO ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးမတ်သိန်ကြီးထိုက်ပြောပြသွားတာပါ။ပထမနေ့ VOA အတန်းနဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို line meter 25 kilohertz 12133ညလိုင်းနိုမီတာ40 kHz 0133ညလိုင်းနိုမီတာ57 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးဖို့စီစဉ်ထားပါတယ်။လူမှုကွန်ရက်ပေါ်ကထူးခြားတဲ့သတင်းတွေ၊အမေရိကန်နိုင်ငံရေးအကြောင်း၊မြင်ကွေးကြံမှတ်စု၊ကမ္ဘာတစ်လောကခီးသွားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီလိုအပတ်စဉ်ကဏ္ဍတွေမတင်ပြခင်မှာနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဥစွာတင်ပြပါရစေ။နိုင်ငံကဘာတလောကြားမှကွာခြားမှုတွေအကြောင်းကိုတင်ပြထားတဲ့ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်။ကိုဗစ်ကာယောဂါကြောင့်၃နှစ်လောက်စီးပွားရေးလုပ်ငန်းတွေကမောက်ကမဖြစ်ခဲ့တဲ့အတွက်ကြားမှတန်းတူရေးဟာနောက်ပြန်ဆုတ်သွားပြီးနောက်နှစ်ပေါင်း100လောက်အထိစိုးကျိုးတွေခံစားရလိမ့်မယ်လို့ကဘာစီးပွားရေးဖိုရမ်ကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြလိုက်ပါတယ်။ကဘာတလောကြားမှတန်းတူရေးအစိုးရခန်းစာနဲ့ပတ်သက်ပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာနိုင်ငံပေါင်း146နိုင်ငံကိုလေ့လာခဲ့ရမှာကမ္ဘာပေါ်မှာကြားမဒန်းတူရေးအရှိဆုံးနိုင်ငံဟာအိုက်စ်လန်နိုင်ငံဖြစ်ပါတယ်ကြားမဒန်းတူမှု90ရာခိုင်နှုန်းကျော်ရှိတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်ဒီလေ့လာမှုမှာကြားမရေးပညာရေးစီးပွားရေးနိုင်ငံရေးနဲ့အခွင့်အလန်းတွေမှာကြားမဒန်းတူရေးဘလောက်ရှိလဲဆိုတဲ့အပေါ်အခြေခံတိုင်းထွာတာဖြစ်ပါတယ်ဥရောပမြောက်ပိုင်း၄နိုင်ငံဟာထိပ်ဆုံး10နိုင်ငံထဲမှာပါဝင်ပြီးအာဖရိကနိုင်ငံ2နိုင်ငံဖြစ်တဲ့ရဝန္ဒါနဲ့နမ်ဘီယာနိုင်ငံတွေကအဆင့်6နဲ့10ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အရင်နှစ်ကတည်းက300တိုးလာပြီးနံပါတ်28ကိုရောက်လာပါတယ်။အနိုင်ဆုံးအဆိုးဆုံးနိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပါတယ်။ကမ္ဘာစီးပွားရေးဖိုရမ်ရဲ့ဦးဆောင်ညွှန်ကြားမှုစဒီယာဇဟီဒီကပြောဆိုရမှာတော့လက်ရှိလူနေမှုဇယိတ်ဟာအမျိုးသမီးတွေအပေါ်အကြီးအကျယ်ရိုက်ခတ်ပါတယ်အဓိကကတော့ကာယောဂါကာလမှာအလောက်ကန်အခွင့်အလန်းတွေဆုံးရှုံးခဲ့ပြီးမိသားစုစားဝတ်နေရေးနဲ့ကလေးဇယိတ်တွေမလုံလောက်တဲ့ဒဏ်ကိုဆက်ပြီးခံနေရတယ်လို့ပြောဆိုပါတယ်ဥရောပမြောက်ပိုင်းနိုင်ငံတွေကဒီကိစ္စကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းနိုင်တယ်လို့သူကပြောဆိုပါတယ
် They have actually put systems in place that make it possible for care to be better
မိသားစုတွေကြမှာကုညီဆောင်ရှောက်မှုတွေကိုအညီအမျှခွဲဝေပေးနိုင်တဲ့စနစ်မျိုးကိုသူတို့ကထူထောင်ထားနိုင်ပါတယ်။ဒါအပြင်လူမှုရေးအရာဘဏ္ဍာငွေကြေးထောက်ပံ့နိုင်တဲ့တခြားနည်းလမ်းတွေကိုရှာဖွေထားနိုင်ပါတယ်။အခြားအစိုးရတွေအနေနဲ့လည်းဒီကဏ္ဍမှာပုံမရင်းနှီးမြှုပ်နှံနိုင်ပါတယ်။ဒါကတကယ်မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုအလုပ်ငန်းတစ်ခုဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာအောင်မြင်မှုရှိတဲ့အတွက်ဖြစ်ပါတယ်။ဒီလိုလှုပ်ဆောင်နိုင်ရဲ့အမျိုးသမီးတွေအလုပ်ကိုင်းပုံမရရှိစေပါရယ်
ငွေကြေးဆိုင်ရာကိစ္စတွေနဲ့ digital ကိစ္စတွေမှာအမျိုးသမီးတွေကိုအဟံအတားဖြစ်စေတဲ့အရာတွေကိုဖယ်ရှားပစ်ဖို့အရေးကြီးပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာအမျိုးသမီးတွေကိုလုပ်ငန်းခွင်တွေမှာပုံမပါဝင်လာနိုင်အောင်လှုပ်ဆောင်မယ်ဆိုရင်ဒီကိစ္စဟာအဓိကကြုံတွေ့ရမယ့်ပြဿနာတွေဖြစ်ပါတယ်လို့လည်းဇဟီဒီကပြောပါတယ်ကြားမှဒန်းတူရေးလှုပ်ဆောင်ရမှာနောက်ထပ်အခက်အခဲကြုံတွေ့ရတဲ့ကဏ္ဍကတော့ပညာရေးကဏ္ဍဖြစ်ပါတယ်။အထက်တန်းပညာရေးမှာကြားမှကွာဟမှုအများကြီးရှိပါတယ်။တချို့နိုင်ငံတွေမှာလုံးဝဒါမှမဟုတ်လုံးဝနှီးပါပိတ်ပင်ထားပါတယ်
။ But there are still too many persistent gaps when it comes to primary education and secondary education.
ဒါပေမဲ့ကမ္ဘာနေရာအတော်များများမှာမူလတန်းနဲ့အလဲတန်းပညာရေးတွေမှာလည်းကြားမှကွာဟမှုတွေရှိပါတယ်။ဒါကတကယ့်ကိုအရေးကြီးပါတယ်ဒီအခြေခံကြတဲ့ရင်းနှီးမြှုပ်နှံမှုကိုကျမတို့မလုံနိုင်ဘူးဆိုရင်အမျိုးသမီးတွေအနေနဲ့အနာဂတ်မှာပုံမကျွမ်းကျင်တဲ့လှုပ်သားကောင်းတွေဖြစ်လာဖို့နဲ့ပုံမကောင်းမွန်တဲ့လစာနှုန်းထားတွေရရှိဖို့မဖြစ်နိုင်ပါဘူ
းမြောက်အမေရိကနိုင်ငံတွေမှာတော့ကြားမှဒန်းတူညီမျှရေးလှုပ်ဆောင်ရမှာအကောင်းဆုံးဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်ဒီနှုန်းအတိုင်းသွားမယ်ဆိုရင်တော့ရည်မှန်းချက်ကိုနောက်59နှစ်အတွင်းမှာရောက်နိုင်မယ်လို့ဆိုပါတယ်ဥရောပကတော့သူ့ရဲ့နောက်မှာကတ်လိုက်နေပြီးနောက်နှစ်ပေါင်း60မှာရောက်နိုင်မယ်လို့ဖော်ပြထားပါတယ်။အာဖရိကဆဟာရာတောင်ပိုင်းဒေသဟာနောက်68နှစ်အကြာမှာကြားမှတန်းတူရေးရည်မှန်းချက်ကိုရောက်နိုင်မှာဖြစ်ပါတယ်။တောင်အာရှနိုင်ငံတွေကတော့အဆိုးဆုံးဖြစ်ပြီးနောက်နှစ်ပေါင်း200လောက်ကြာမှကြားမှတန်းတူရေးရည်မှန်းချက်ကိုရောက်နိုင်မယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်။ ဒါကတော့ကဘာတလွားကြားမမညီမျှမှုတွေနဲ့ပတ်သက်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြခဲ့တာပါဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်နေပါရခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့အချိန်ကြာရောက်လာပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြခြင်းပါတယ်ခရီးသည်တင်ဆောင်ပြေးဆွဲမဲ့လေသင်္ဘောတွေမကြာခင်နှစ်ပိုင်းတွေအတွင်းတွေ့ရပါတော့မယ်ထိုင်းနိုင်ငံမှာတော့ဇဘာဆိုင်ရာသည့်အစအထိတ်အမှတ် QSC ပြိုင်ပွဲကျင်းပခဲ့ပါတယ်ဒီလိုပဲဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်စာသတင်းအတိုလေးတွေကိုမတ်အေးတန်တာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
တတိယအလစ်ဇဘက်ပြည်မကြီးနန်တက်ခါစားကဓာတ်ပုံတွေရဲ့သူဝိတ်ခဲ့တဲ့လက်ဝိတ်ရေနာတွေရဲ့ဖြစ်ပါတယ်ဘက်ကင်ဟမ်နန်တော်မှာဇူလိုင်လ22ရက်နေ့ကစပြီးတော့ပြကန်းဖြစ်နေခင်ကျင်းပြသထားတာပါဗြိတိသျှပြည်မကြီးနန်တက်80ပြည်ပလက်တီနမ်ရတုအထိမ်းအမှတ်ဖြစ်နေလန်ဒန်မြို့တော်ကတော်ဝင်နန်တော်ဘက်ကင်ဟမ်နန်တော်မှာဇူလိုင်လ22ရက်နေ့ကနေအောက်တိုဘာလ2ရက်နေ့ထိပြကန်းတစ်ခုဖွင့်လှစ်ထားပါတယ်တစိကောင်းနေမှာတွေ့ရတဲ့ပြည်မကြီးရဲ့ပုံတစိကောင်းမူရင်ဓာတ်ပုံပါဝင်ဓာတ်ပုံတွေကိုပြသထားပါတယ်နန်တက်စံချိန်ချိုးရဲ့ပြည်မကြီးရဲ့နန်တက်290အထိမ်းမှန် The Queen's Accession ပြည်မကြီး Elizabeth ရဲ့နန်းတဖွဲပြကံမှာတရဖူတွေပရက်တွေနဂတ်တွေကိုတွေ့ရပါမယ်ပြည်မကြီးရဲ့ဓာတ်ပုံပေါင်း24ပုံနဲ့မိသားစုတွေနန်းတဖွဲ1938ခုနှစ်မှာသူဝင်ခဲ့တဲ့တရဖူ16နှစ်မွေးနေ့လက်ဆောင်ဒါတွေကိုလည်းပြထားပါတယ်တက်တော်96နှစ်ရှိဖြစ်တဲ့ Elizabeth ပြည်မကြီးဟာ1952ခုနှစ်မှာခမည်းတော်နေဝါဆန်ကြီးနန်းရိုက်ရာဆက်ခံခဲ့တာပါအခုချိန်ဒီကွာမှာနန်းတက်အရှိဆုံးတက်တော်အရှိဆုံးထင်းနန်းဆူဆန်သူဖြစ်ပါတယ်ပြည်ထောင်နိုင်ငံနည်းပညာကုမ္ပဏီတစ်ခုကတီထွင်တဲ့အေယာမလေးတင်မောကြီးကိုတွေ့နေရတာပါပဝင်းကျင်တဲ့တဟဇာရဖြစ်ပြီးတော့တိတ်မမြန်တိတ်မနေပြန်တန်းရမယ်လေးတင်မောကြီးကိုစတင်ပြီးတော့မိတ်ဆက်လိုက်ပါတယ်သူကခီးတဲ့တရားလောက်တင်ဆောင်နိုင်မှာဖြစ်ပါတယ်ဒီလေတင်မောကြီးကကာဗွန်နိုင်အောက်ဆိုက်ဓာတ်ထုတ်လုပ်မှုလုံးဝမရှိစေဖို့လုပ်မယ်လို့ပြောနေကြပါတယ်။ဒီလေတင်မောကြီးက2026ခုနှစ်မှာခီးစက်တင်ခရီးစဉ်စတင်ပြီးတော့ပြေးဆွဲမယ်လို့ဆိုပါတယ်။ခေတ်သစ်နီလန်းနဲ့တဘာဝပတ်ဝန်းကျင်ရေရှည်တည်ထောင်ရေးတွေဒီလေတင်မောတွေကိုအသုံးပြုသွားမှာပါ။ဒီလေတင်မောကိုတဲ့ဝမ်ပိုင်းမှာဟီလီယမ်ဓာတ်တွေထည့်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလေတင်မောရဲ့ပြန်တန်းနှုန်းကလည်းတိတ်မမြန်စေပဲနဲ့လေဘောမျောလွင့်နေတယ်လို့ဖြစ်စေမှာပါ။လေတင်မော့ရဲ့အရှိကပေ300အလေးချိန်ကတော့10တန်လေးပါတယ်ဒီလေတင်မော့ကတစ်ခါပြန်ရင်ခေးစဉ်တစ်ခု5ရက်ကြာမှဖြစ်ပြီးတော့အိုင်၄တောင်အဝေးအထိပြန်တန်းနိုင်ပါတယ်နေပြည်တော်ကနှိကွေးတဲ့တည်ယူပို့ဆောင်ရေးစနစ်နဲ့လေဘော်ကမြန်တဲ့လေရင်မြန်တွေကြားကွက်လက်ဖြည့်ပေးနိုင်မှုဒီလေတင်မော့ကိုမျောလင့်ပြီးတော့ထုတ်လုပ်ပါတယ်အခုချိန်ထိဆိုရင်တော့စပိန်လေကြောင်းလိုင်းတစ်ခုကအဲလန်ဒါလို့ခေါ်တဲ့လေတင်မော့ဆယ်စီးကိုကြိုတင်ပြီးတော့မှားထားပြီးဖြစ်ပါတယ်မင်းလောင်နေတဲ့အိမ်ထဲကနေလူ5ယောက်ကိုကယ်ထုတ်နိုင်ခဲ့တဲ့သူကတော့ Nick Bostic ဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအလဲပိုင်းအင်ဒီယားနာပြည်နယ်မှာလမ်းမာတွေ့တဲ့အိမ်ထဲအိမ်မီးဆွဲလောင်နေတာကိုသူကဝင်ပြော့ခဲ့လို့အိမ်သားတွေအသက်ပေးကနေလွတ်မြောက်သွားခဲ့တာပါ။သူလမ်းမာကမ်းပေါင်းသွားနေတော့အိမ်ထဲအိမ်မီးဆွဲလောင်တာတွေ့လို့ကားရက်ပြီးတော့အိမ်ထဲကိုဝင်ခဲ့တာဖြစ်ပါတယ်။အိမ်သားတွေကသူပြောမှမီးလောင်နေတာကိုသိပြီးတော့အိမ်ပြင်ထွက်နိုင်ခဲ့ပေမဲ့အပေါ်ထဲမှာကလေးတစ်ယောက်ပိတ်မိနေခဲ့တာပါ။သူကအပေါ်ဓာတ်ကိုပြည့်တဲ့တကားကိုခြေထောက်နဲ့ကန်ဖွင့်ပြီးတော့အဲ့ထက်မှပိတ်မိနေတဲ့ခြောက်နဲ့သမီးလေးကိုပွေပြီးတော့ပရင်းဘောက်ကနေခုံချပြီးတော့မိဘကလွတ်မြောက်ခဲ့ပါတယ်။ကလေးကိုပွေထားလို့ကလေးကဘာမှမဖြစ်ဖြစ်နဲ့သူ့ပဲဒဏ်ရာပြင်းပြင်းထန်ထန်ရသွားတာပါ။ဒါမဲ့လည်းသူဒီလိုအသက်တွေကိုကယ်ထုတ်လိုက်နိုင်တာမလို့သူဒဏ်ရာရတာတန်ပါတယ်လို့ပြောပါတယ်။အိမ်ထဲမှာအသက်16နှစ်အရွယ်အမကြီးနဲ့ကလေး၄ဦးရှိနေချိန်မှာအင်းကမီးဆွဲလောင်နေခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရွှေနွေဘွက်တွေကြောင့်အော်ဟစ်တန်တွေအာဘေးတန်တွေနဲ့ကျင်းပတဲ့ကျွဲစည်းပြိုင်ပွဲကတော့မိုးရွာသည့်စဘာဆိုင်ချင်းရဲ့နေတန်းဖြစ်ပါတယ်။နှစ်စဉ်လိုပဲထိုင်းမှာမိုးကြောင့်စဘာဆိုင်ရာသည့်စတင်မှုဖြစ်နေထိုင်းလယ်သမားတွေဒီနေ့ဇူလိုင်လ24ရက်နေ့မှာကျွဲစည်းပြိုင်ပွဲကျင်းပခဲ့တာပါ။လူတွေနဲ့အတူတူဆန်စဘာဆိုင်ပြိုးရေးမှာပါဝင်ပြီးတော့ဝန်ထမ်းရတဲ့တွေးဆန်တွေကိုကျေးဇူးတင်မှုဖြစ်နေဒီမှာ1800ပြည့်လောက်နှစ်တွေကဒီပွဲကိုကျင်းပလာခဲ့တာဖြစ်ပါတယ်။ ချင်းညပွဲကချွန်ပူရိခဲမှာကျင်းပတာဖြစ်ပြီးတော့မီတာ200အရှိဘွက်တော်ထဲမှာပြန်ရတာပါဒီနှစ်ပြိုင်ပွဲမှာကျွဲကောင်60ကျော်ဝင်ရောက်ပြီးတော့ရှင်ပိုင်ပါတယ်ဒီပြိုင်ပွဲနဲ့အနေငယ်မကျင်းပဖြစ်ဖက်နဲ့ဒီလိုရိုးရာပွဲလမ်းတစ်ခုမပြောက်ပြေအောင်လို့ထိန်းသိမ်းနိုင်ဖို့ပွဲစီစဉ်သူတွေဒီနှစ်မျှော်လင့်ပြီးတော့ကျင်းပခဲ့ကြပါတယ်တခါတလေမိုးကုံမှာကျင်းပတဲ့ဒီနှစ်စဉ်ပြိုင်ပွဲကိုကိုဗစ်ကပ်ဘေးကြားရောက်နေချိန်မှာနားထရပြီးတော့မနစ်ကားဆလို့ပြန်ပြီးကျင်းပတာပါခေတ်သစ်စဘာတောင်သူတွေလက်ဆိုင်ဖို့ကျွဲကိုမတုံးတော့ပေမဲ့ကျွဲတွေကိုဆက်မွေးထားဖို့ရေကျွဲစီးပြိုင်ပွဲကိုရိုးရမပြတ်ဆက်ပြီးကျင်းပဖို့ဆန္ဒရှိပါတယ်ပါကစ္စတန်နိုင်ငံကရာချီမြို့ကြားပေးမဲ့ဂီဟာကရွှေရောင်ကြားမကနေသမီးလေးနှစ်ကောင်မွေးလိုက်ပါတယ်။ကိုခနာအယောင်ကြောင့်အထူးရှားပါတဲ့ရွှေရောင်ကြားဒါမှမဟုတ်စတော်ဘယ်ရီကြားအမကနေပြီးတော့သမီးလေးနှစ်ကောင်ပေါက်တာပါ။ဒီလိုသားပေါက်တာရှားရှားပါးပါးဖြစ်စင်ပါလို့ဒီကြားရည်နဲ့အနည်းကပ်နေတဲ့ကြားဂီဟာပိုင်ရှင်ကပြောပါတယ်။
တဲပီတိုက်ကြတယ်तो ये इसकी ये पहली बार यहां पे पाकिस्तान में ब्रीड हुआ है
पाकिस्तान में ရွှေရောင်ကြားသားပေါက်တာဒါပထမဆုံးပါလေဒီကြားမျိုးကအရန်ရှားပါလေကောင်းမှာတောထဲမှာဆိုရင်အကောင်ကြီး30ပဲရှိပါလေလို့ကြားပေးမဲ့ခင်ဟာပိုင်ရှင်ဟက်ဆန်ဟူစင်ကပြောပါလေအရွေရောက်ပြီးသားကြားတကောင်ကိုသူတို့တစ်နေ့ကိုအသား9ကီလိုဂရမ်ကျွေးရပါလေအခုကြားပေါက်လေးတွေကတော့အသားတော့နေမစားတတ်သေးပေမဲ့အသားစင်ကောစားပြီးတော့စားတတ်နေပါလေဒီကြားလေးတွေပါဝင်ကြားရအားလုံးကိုဂရုစိုက်ဖို့တွိတ်ဆန်ဆေးကူဆရာဝန်တွေကိုလည်းဂေဟာမှာခန့်ထားပါတယ်ဒီဂေဟာမှာရွှေရောင်ကြားလေးတွေအပြင်ကြားပြူတကောင်ကြားညိုတကောင်လည်းရှိနေပါတယ
်ဒါကတော့လူမှုကွန်ရက်ပေါ်ကလူအကြီးအများဆုံးသတင်းအထူးလေးတွေကိုမအေးတန်တော်ကျော်စူးစီးတင်ပြသွားတာပါဆက်လက်ပြီးတော့အမေရိကန်နိုင်ငံ၏အကြောင်းတင်ပြပါအောင်မယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့သတင်းပတ်ချက်ကကိုဗစ်ကူးစက်ခံရပြီးအခုအခါအခြေအနေတိုးတက်ကောင်းမွန်လာတယ်လို့အင်ဗျူတွေကပြောဆိုပါတယ်ကာယောကကာလအတွင်းသမ္မတဟာကာကွယ်ဆေးနှစ်ကြိမ်အားဖြင့်ကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသားဖြစ်ပါတယ်ကျွမ်းကျင်သူတွေကဒီကာကွယ်ဆေးဟာယောဂတန်အပြင်းထန်မခံစားရအောင်အကာအကွယ်ပေးလိုက်မယ်ဆိုပြီးပြောထားပါတယ်VOA သတင်းတောက်အာရှာအစဒီသတင်းပေးပို့ထားတာကိုကိုအောင်အောင်ကဆက်ပြီးပြောပြမှာပ
ါ။အသက်59နှစ်အရွယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာလွန်ခဲ့တဲ့ကြာသပတေးနေ့ကကိုဗစ်ကူးစက်ခံရပါတယ်။အမေရိကမှာခုအခါကူးစက်နေတဲ့ BA.5 ကိုဗစ်မျိုးကွဲကူးစက်ခံရဖို့များတယ်လို့လည်းဆိုပါတယ်။
Hey folks, guess you heard.
အားလုံးသိပြီးကြပြီထင်ပါတယ်။ဒီမနက်ကိုဗစ်ရောဂါကူးစက်ခံရကြောင်းအဖြေထွက်ပါတယ်။ဒါပေမဲ့ကာကွယ်ဆေးနှစ်ကြိမ်အားဖြည့်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားပါ။ရောဂါလက္ခဏာကအသင့်တင့်ပါပဲ။စိုးရိမ်ပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်
။ကာကွယ်ဆေးတွေကြောင်းရောဂါတန်တိတ်အကြီးကျယ်မခံစားရဘူးလို့လည်းအင်ဗျူရောကပြောပါတယ်
။ This is a president who's
တပတာကကာကွယ်ဆေးနှစ်ကြိမ်အားဖြည့်ကာကွယ်ဆေးနှစ်ကြိမ်ထိုးထားတဲ့သူပါ။အမေရိကန်အားလုံးကုသခံယူခွင့်ရထားတဲ့စေဝါတွေနဲ့လည်းကုသမှုခံယူနေပါတယ်။အခုကမှတော့အသက်ရှူလမ်းကြောင်းဆန်ရယောဂအတန်အသင့်အနေထားပဲသူခံစားရပါတယ်။ဒါကသတင်းကောင်းဖြစ်ပြီးအားလုံးလူလူပဲကာကွယ်ဆေးတွေထိုးထားပြီးသားပါ
။ပြီးခဲ့တဲ့သတင်းပတ်ကုံကအင်ဗျူရာကထုတ်ပြန်တဲ့ကြေညာချက်မှာသမရရဲ့ဆရာဝန်ဒေါက်တာကေဗင်အိုခေါ်နာကသမရရဲ့ယောဂအခြေအနေနဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားပါရယ်ယောဂကုသခံထားရတဲ့သမရဟာတခြားသူ18ဦးနဲ့ထိတွေ့ခဲ့ကြောင်းအင်ဗျူရာကခံမှန်းထားပြီးအဲ့ဒီသူတွေဟာစနေနေ့နှောင်းပိုင်းအထိကိုဗစ်ကူးစက်မခံရဘူးလို့ဆိုရတယ
် Obviously all those people have been
ယောဂကုသခံရတဲ့အခါကာကွယ်ပြီးသားဖြစ်အောင်အားလုံးကာကွယ်ဆေးထိုးဖို့ကအရေးကြီးပါတယ်ထိတွေ့ခဲ့သူအားလုံးCDC ညွန်ကြားချက်တွေနိုင်ငံနေထိုင်ကြသလိုကျွန်တော်တို့လည်းဆက်လက်လိုက်နာသွားမှာပ
ါအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC က Novavax COVID ကာကွယ်ဆေးအသုံးပြုခွင့်ကိုတခဲနဲ့ဆုံးဖြတ်ပေးပြီးနှစ်ရက်အကြာမှာသမ္မတဘိုက်ဒန်ကုလို COVID ကူးစက်ခံရတာပါဒီကာကွယ်ဆေးဟာအရင်ကာကွယ်ဆေးတွေနဲ့မတူဘဲသမရိုးကျနည်းပညာနဲ့ COVID ကိုတိုက်ခိုက်မဲ့ပိုးပြီးတော့ထိရောက်တဲ့ protein တွေကိုထုတ်လွှတ်ပေးတာမျိုးဖြစ်တာကြောင့်လူများဒီကာကွယ်ဆေးကိုထိုးလာကြဖို့လဲကျွမ်းကျင်သူတွေကမျှော်လင့်နေပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကမြောက်ကျောက်ယောဂကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်ကြေညာပြီးမှ Mr. Biden ယောဂကူးစက်ခံရတဲ့သတင်းထွက်ပေါ်လာတာပါဒီမြောက်ကျောက်ယောဂနဲ့ပတ်သက်ပြီးတော့ပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေကြေညာဖို့စဉ်းစားနေကြောင်းလည်းအင်ဗျူရောတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
Thank you. သမရဘိုင်ဒင်ကိုဗစ်ကူးစက်ခံရတဲ့အကြောင်းကိုတင်ပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ဆက်လက်ပြီးတော့မြင်ကွင်းတမတ်စုအစီအစဉ်ကိုတင်ပြပါမယ်။အာနာသိမ့်ပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအပေါ်ဘယ်လိုမြင်ကြပါသလဲ။သိနိုင်ဖို့ ISP မြန်မာကစစ်တမ်းတရကောက်ယူခဲ့ပါတယ်။မြန်မာမူဝါဒအတိုင်းအဝိုင်းကလူပုဂ္ဂိုလ်ရဲ့တရုတ်ဘော်သဘောထားအမြင်တွေကိုမြင်ကွင်းတမတ်စုမှာအပိုင်းလိုက်ဖော်ပြနေတာဖြစ်ပါတယ်။
ISP မြန်မာကပြုလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးပေါ်မြမမူဝါဒတိုင်ဝန်ရဲ့သဘောထားမြင်စစ်တမ်းတွေကထူးခြားတွေ့ရှိချက်အပိုင်းသုံးကိုတင်ဆက်သွားမှာဖြစ်ပါတယ်။စီးပွားရေးဈေးညံစီမံကိန်းကငြိမ်းချမ်းရေးအတွက်အကျိုးရှိစေမည်မဟုတ်။တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေဟာမြမငြိမ်းချမ်းရေးအတွက်အကျိုးရှိမှာမဟုတ်ဘူးလို့မြမမူဝါဒတိုင်ဝန်ကအများဆုံးဖြေဆိုခဲ့ကြပါတယ်။စစ်တမ်းဖြေဆိုသူတွေထဲက59ရာခိုင်နှုန်းဟာအဲ့ဒီလိုဖြေခဲ့ကြတာပါ။ဒါပေမဲ့ဖြေဆိုသူ31ရာခိုင်နှုန်းကမြမငင်းငင်းရေးအတွက်ကောင်းမွန်တဲ့အကျိုးသက်ရောက်မှုရှိစေမယ်လို့ညင်ကြပါတယ်။တရုတ်နိုင်ငံထုတ် COVID-19 ကာကွယ်ဆေးအပေါ်ယုံကြည်မှုနှေးပါတရုတ်နိုင်ငံထုတ် COVID-19 ကာကွယ်ဆေးအပေါ်ယုံကြည်မှုနှေးပါကြတာကိုတွေ့ရပါတယ်စစ်တမ်းဖြေဆိုသူတွေက30ရာခိုင်နှုန်းဟာတရုတ်ကာကွယ်ဆေးအပေါ်မယုံကြည်ဘူးလို့ဖြေခဲ့ပါတယ်။26ရာခိုင်နှုန်းကတရုတ်နိုင်ငံထုတ် COVID-19 ကာကွယ်ဆေးတွေကိုယုံကြည်တယ်လို့ရှုမြင်ကြပါတယ်။ဒါပေမဲ့ဒီမေးခွန်းကိုဖြေဆိုတဲ့နေရာမှာကြားနေသူ40ရာခိုင်နှုန်းအထိရှိခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံ၏စီးပွားရေးဖွံ့ဖြိုးတိုးတက်မှုပုံစံအတူယူလေ့လာစရာမဟုတ်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုပုံစံကမြန်မာနိုင်ငံအတွက်အတူယူလေ့လာစရာမဟုတ်ဘူးလို့လည်းရှုမြင်ကြပါတယ်ဒီလိုရှုမြင်သူ58ရာခိုင်နှုန်းရှိပြီးအများဆုံးဖြစ်ခဲ့ပါတယ်ဒါပေမဲ့အတူယူလေ့လာစရာဖြစ်တယ်လို့ဖြေဆိုသူကလည်း55ရာခိုင်နှုန်းရှိခဲ့ပါတယ်တရုတ်နည်းတရုတ်ဟန်ဒီမိုကရေစီသည်မြန်မာအတွက်အတူယူစရာမဟုတ်တရုတ်နည်းတရုတ်ဟန်ဒီမိုကရေစီစနစ်ဟာလည်းမြန်မာနိုင်ငံအတွက်အတူယူစရာမဟုတ်ဘူးလို့ယူဆကြပါတယ်စစ်တမ်းဖြေသူသူ89ရာခိုင်နှုန်းကဒီလိုယူဆကြတာဖြစ်ပြီးအများဆုံးဖြစ်ခဲ့ပါတယ်100ရာခိုင်နှုန်းကတော့မြန်မာနိုင်ငံအတွက်အတူယူစရာဖြစ်တယ်လို့ရှုမြင်ခဲ့ကြပါတယ်
ဒါကတော့တရုတ်မြန်မာဆက်ဆံရေးအကြောင်းစူးစီးတင်ပြထားတဲ့ ISP ရဲ့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာ
View American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ View မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတပုတ်ဖြစ်တဲ့ကဘာတလောခီးသွားအစီအစဉ်ကိုတင်ဆက်ပါရမယ်လူမှုကွန်ရက်ပေါ်မှာလူအများစိတ်ဝင်စားမှုရအောင်ဖန်ဆင်းနိုင်တဲ့ဓာတ်ပုံဗီဒီယိုတွေရိုက်နိုင်အောင်တည်တံ့ပြုလုပ်ပေးထားတဲ့ပြတိုက်တစ်ခုကိုစွီဂရင်နိုင်ငံမှာရှိပါတယ်ဆွဲဆောင်မှုရှိတဲ့နောက်ခံတွေအယောင်နေနဲ့ပြကန်းတိုင်းကိုဖန်တီးထားတဲ့ Museum ဆိုတဲ့ပြတိုက်ကို မဆုမြန်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့ဆယ်ဖီကိုယ်တိုင်ရိုက်ဓာတ်ပုံတွေရိုက်ကြရအောင်ပါလားခင်ဗျာ
စဝီဒန်နိုင်ငံစတော့ခေါမ်မြို့တော်မှာရှိတဲ့ UZM ဆိုတဲ့ပြတိုက်ကတခြားပြတိုက်တွေနဲ့မတူဘဲဝင်သွားလိုက်တာနဲ့ဆယ်ဖီဓာတ်ပုံရိုက်ချင်စရာအပြင်းအထန်တွေကိုမြင်ရမှာဖြစ်ပါတယ်နေရံတွေပေါ်မှာပကြီကားတွေအစားထူးခြားတောက်ပတဲ့အယောင်တွေနဲ့ဆေးရောင်ချေထားပြီးတော့မီးရောင်တွေကောင်းကောင်းတက်ဆင်ပေးထားတဲ့အတွက်ရောက်လာသူတွေဓာတ်ပုံရိုက်ချင်စရာဗီဒီယိုရိုက်ချင်စရာဖြစ်နေပါတယ်လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံအလှတဲနေကြတဲ့ခက်မှသူများတွေထဲထူးခြားပြီးလူစိတ်ဝင်စားမှုရမဲ့ဓာတ်ပုံတွေရိုက်နိုင်ကြအောင်လို့ဒီပြရိုက်ကိုအထူးဖန်တီးထားတာဖြစ်ပါတယ်အခန်းတစ်ခုချင်းကိုမတူအောင်ပြင်ဆင်ထားတဲ့အတွက်တစ်ခန်းပြီးတစ်ခန်းစိတ်ကြိုက်ဓာတ်ပုံတွေဗီဒီယိုတွေရိုက်နိုင်ကြမှာပါInstagram ပေါ်မှာတင်ဖို့ခမမိုက်ဓာတ်ပုံတွေလူကြည့်များမဲ့ TikTok ဗီဒီယိုတွေကိုဒီပြကမ်းမှာဖန်တီးရိုက်ကူးနိုင်မယ်လို့ပြလိုက်မန်နေဂျာကပြောပါတယ်။ဒီမှာရိုက်တဲ့ပုံတွေကိုလူမှုဝင်ရပေါ်တင်ရင် Super Like တွေရပါမယ်တဲ့
။ We are an interactive social media experience. So we're in our first room, the emoji room.
ကျမတို့ UZN ကပုံတင်သူနဲ့ comment ပေးသူအပြန်အလှန်တုံ့ပြန်နိုင်တဲ့ social media အတွေ့အကြုံတွေဖြစ်တာမို့ဒါက emoji တွေရှိတဲ့ပထမဆုံးအခန်းဖြစ်ပါတယ်။ဒီမှာဓာတ်ပုံကောင်းကောင်းလေးတွေရိုက်လို့ရပါတယ်။ကိုယ့်ရဲ့ Instagram, Facebook နဲ့ TikTok တို့မှာ like တွေရမယ်ပုံလှလှလေးတွေရအောင်ဒီမှာဓာတ်ပုံတွေရိုက်လို့ရပါတယ်။ TikTok သုံးသူတွေအတွက်သိကောင်းနေနေရပါ
လူမှုကွန်ရက်တုံးသူတိုင်းကိုယ်ခံစားချက်ကိုစားနဲ့မရေးပဲ emoji ပုံတွေနဲ့ပြောလို့ရှိတာမို့ဘောလုံးတွေပေါ်မှာအပြုံးအငိုမျက်နှာအမူအရာစုံနဲ့ emoji မျိုးစုံကိုဒီအခန်းမှာထားပြထားတာပါအခုလိုဓာတ်ပုံနောက်ခံထားရိုက်ချင်အောင်လုပ်ထားတဲ့အခန်းတွေမှာစိတ်ကြိုက်ဓာတ်ပုံရိုက်နိုင်တာကိုလာလေကြသူတွေကလည်းအကြိုက်တွေ့နေကြပုံရပါတယ
် Yeah I think it's very cool and I get a positive vibe from it
စိတ်ကိုပျော်သွားစေတဲ့ခံစားမှုမျိုးရပါတယ်ဓာတ်ပုံနှစ်လလေးတွေလည်းရိုက်လို့ရတော့ကျွန်တော်သဘောကျပါတယ်
အခုခေတ်မှာတမျိုးချမဟုတ်ဘဲထူးခြားတဲ့နောက်ခံပါတဲ့ပုံတွေတင်နိုင်မှလူမှုကွန်ရက်ပေါ်မှာလူအများကိုဆွဲဆောင်ထားနိုင်မှာဖြစ်ပါတယ်လူမှုကွန်ရက်ပေါ်မှာကိုယ့်ပုံတွေကိုကြည့်သူများလို့ influencer ဖြစ်လာပြီဆိုရင်ကြော်ညာကရတာကစားလို့နောက်ဆက်တွဲအကျိုးတွေလည်းမနည်းပါဘူးဒါကြောင့်အခုခေတ်မှာလူငယ်တော်တော်များများက influencer ဖြစ်ချင်ကြပါတယ်ဒီပြလိုက်ကအဲ့လိုသူတွေအတွက်အန်ဂိုက်ပဲလို့ပြလိုက်မန်နေဂျာကဆိုပါတယ
် Today anyone can be an influencer so we want to create
ဒီနေ့လူတိုင်း influencer ဖြစ်နိုင်ပါတယ်။အဲဒါကြောင့်ဆွဲဆောင်မှုရှိတဲ့နောက်ခံနဲ့ဓာတ်ပုံတွေဗီဒီယိုတွေရိုက်ပြီးဘယ်သူမှဆို influencer တယောက်လို့ online မှာတင်နိုင်အောင်ကျမတို့ကဒီနေရာကိုဖန်တီးပေးထားတာဖြစ်ပါတယ
်။ online တင်မဲ့ဓာတ်ပုံကောင်းကောင်းထွက်ဖို့မိအောင်ကလည်းအရေးကြီးတာမို့မိအောင်တွေလင်းနေအောင်အခန်းတိုင်းမှာလှုပ်ပေးထားတာကလည်းဓာတ်ပုံရိုက်ဝါသနာပါသူတွေအတွက်ဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ You have the lightning, you have the TikTok music, you have snacks, you have all the things we like.We don't have like
မီးရောင်ကောင်းကောင်းရှိတယ် TikTok ပေါ်တင်ဖို့တခြင်းရှိတယ်အပြင်းပြစားစရာတွေလည်းရှိတယ်ကိုကြိုက်တာတွေအားလုံးရှိရလေ80ပြည့်နှစ်90ပြည့်နှစ်တုန်းကလို့အပြင်းစင်မျိုးလည်းမဟုတ်တော့ပါဘူးအခုခေတ်2020ပြည့်နှစ်ပိုင်းအပြင်းစင်တွေနဲ့ဆိုတော့တော်တော်လေးကောင်းပါတယ
်အနုပညာမြောက်ပုံတွေကိုရိုက်ပြီး online ပေါ်တင်မှလူသိများကြော်ကြတာမဟုတ်ပေမဲ့ UZM ကိုလာလေသူတွေအနေနဲ့ကိုဖန်ဒီနိုင်စွမ်းပေါ်မူတည်ပြီးပုံကောင်းကောင်းတွေရိုက်သွားနိုင်ကြမှာဖြစ်ပါတယ
် What is art basically if you're a photographer
အနုပညာဆိုတာဘာလဲလို့မင်းကထောက်ရင်ရှင်းကဓာတ်ပုံစရာဆိုရင်ရှင်းရိုက်လိုက်တဲ့ဓာတ်ပုံတွေကရှင်းရဲ့အနုပညာဖန်တီးမှုပဲပေါ့ influencer တယောက်ကကိုယ့်ပုံကိုအနုပညာဖန်တီးမှုတွေလို့ထင်ကြမှထင်မှာပါဒါပေမဲ့အနုပညာတစ်ခုလို့ဖန်တီးခြင်းနဲ့ဆိုရင်ဒီကိုလာလို့ရပါတယ်ဒီပြတိုင်းမှာဆိုကိုကြိုက်တယ်လို့အနုပညာမြောက်အောင်စိတ်ကြိုက်ဖန်တီးလို့ရပါတယ်
လူမှုကွန်ရက်ပေါ်ကကိုရေးအချက်အလက်တွေလုံခြုံမှုနဲ့ပတ်သက်လို့မေးခွန်းထုတ်စရာဖြစ်နေတဲ့ခင်ဗျာကို့ပုံတွေဗီဒီယိုတွေတင်ဖို့အားပေးတဲ့အခုလိုပြတိုက်မျိုးတွေကလူငယ်တွေအတွက်ကောင်းရလားဆိုပြီးတစ်ဖက်ကလည်းမေးခွန်းထုတ်စရာဖြစ်ပါတယ်ပြတိုက်တာဝန်ရှိသူတွေကတော့အခုခေတ်မှာလူမှုကွန်ရက်တုံးတာကိုအားမပေးရင်တော့မတုံးပါနဲ့လို့ပြောလို့မရတော့တဲ့ခေတ်ကိုရောက်နေပါတယ်တဲ
့ I mean it is a big part of our society today so why not try to make it
ဒီနေ့လူမှုအတိုင်းဝိုင်းမှာလူမှုကွန်ရက်တွေကအကြီးမားတဲ့အစိတ်အပိုင်းတစ်ခုအနေနဲ့ပါဝင်နေပါပြီအဲ့တော့ပူပြီးလှလှပပဖန်တီးတင်တော့ပူမကောင်းလားရှင်အဲ့လိုဖန်တီးနိုင်တဲ့နေရာတခုကိုကျမတို့ကလုပ်ပေးထားတာပါခလေးတိုင်းကသမိုင်းပြတိုက်တို့အနုပညာပြတိုက်တို့သွားရတာကြိုက်ချင်မှကြိုက်ပါလေဒီမှာတော့ပြတိုက်လိုပြကန်းတွေဖြစ်ပေမဲ့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအသုံးချလို့ရနိုင်တဲ့နေရာမျိုးဖြစ်ပါတယ
်လူမှုကွန်ရက်ပေါ်မှာဓာတ်ပုံလှလှရိုင်းနိုင်အောင်လုပ်ပေးထားတဲ့ UCM ကိုလာကြသူတိုင်း
ဓာတ်ပုံတင်ရတာအခြေသူတွေတော့ဟုတ်ပုံမရပါဘူး။ဒါပေမဲ့ထူးခြားတဲ့အပြင်အထန်တွေနဲ့ပြာခန်းတွေစီလာရတာပျော်စရာကောင်းတယ်လို့ပြောကြပါတယ်
။ I don't call myself influencer because I'm a very private person. I don't have like much.
ကျွန်မကတော့ကိုကိုကို influencer လို့မသတ်မှတ်ပါဘူး။ကျွန်မကတည်တည်တတ်တတ်နေသူမျိုးဆိုတော့လူမှုကွန်ရက်ပေါ်မှာ follower လည်းများများဆဆမရှိပါဘူး။ကို့အကြောင်းသူများတွေသိတာမကြိုက်လို့ပါ။ဒါပေမဲ့ဒီနေရာကတော့ဓာတ်ပုံတွေရိုက်လို့ကောင်းအောင်လုပ်ထားတော့ချစ်စရာကောင်းပါတယ်။ဓာတ်ပုံရိုက်တာကြိုက်တဲ့ကျွန်မတကယ်ချင်းတွေအတွက်တော့တိတ်ပြီးတော့အဆင်ပြေတဲ့နေရာမျိုးပေါ့
။ Sweden နိုင်ငံ Stockholm မြို့တော်က shopping center တစ်ခုထဲမှာဖွင့်ထားတဲ့ UCM selfie ပြတိုက်မျိုးကို Netherlands နိုင်ငံမှာစပြီးဖွင့်ခဲ့တာပါ။အခုဆိုရင် Amsterdam မြို့ထဲမှာ UCM နှစ်ခုတောင်ရှိနေပါပြီ။ Germany နိုင်ငံရဲ့အရှေ့အလယ်ပိုင်းဒေသမှာလည်းနောက်ထပ်ပြတိုက်တွေဖွင့်ဖို့အစီအစဉ်ရှိပါတယ်။ဆွေဒင်နိုင်ငံစတော့ခ홈မြို့တော်ကပြားလိုက်ကိုသွားမယ်ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကိုအမေရိကန်ဒေါ်လာ20လောက်နဲ့ညီများတဲ့199ခရိုနာပေးရမှာဖြစ်ပါတယ်။12နှစ်အောက်ကလေးလက်မှတ်ကတော့12ဒေါ်လာလောက်နဲ့ညီများတဲ့119ခရိုနာဖြစ်ပါတယ်ရှင်။ကျွန်မဆွေမြတ်မော်ပ
ါ။ဒါကတော့မဆွေမြတ်မော်အပတ်စဉ်တင်ဆက်တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။တော်တာရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်လို့ရတဲ့တခြင်းတွေတောင်းလို့ရတယ်ဆိုလို့ရှိရင် email ကနေတခြင်းစာရေးသားဆက်သွယ်နိုင်ပါတယ်ရေးသားဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်သတင်းအချင်းချုပ်တွေကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးမှာပါခင်ဗျာ
ယူကရိန်းရဲ့ပင်လယ်နက်စိတ်ကမ်းဒေသတွေမှာအင်ကာနီကရုရှားရဲ့မစ်ဆိုင်းဒုံးကျည်တွေထိမှန်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မီကိုလိုက်မြို့တွင်းကစိတ်ကမ်းအဆောက်အုံနဲ့အိုဒက်ဆာဒေသတွင်အပါအဝင်ဒေသအတော်များများတိုက်ခိုက်ခံခဲ့ရပါတယ်။အိုဒက်ဆာကိုရုရှားကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်ပြီးနောက်ရက်ပိုင်းအကြာမှာထပ်မံတိုက်ခိုက်မှုတွေကြောင့်အိုဒက်ဆာနဲ့တခြားသောယူကရိန်းစိတ်ကမ်းနှစ်ခုကနေယူကရိန်းရဲ့ပြည်ပတင်ပို့မှုပြန်လည်စတင်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာပါတယ်။ရုရှားတပ်ဖွဲ့တွေအနေနဲ့သူ့ရဲ့ပင်လယ်နဲ့ရေတပ်ကိုသုံးပြီးအိုဒက်ဆာကိုသိမ်းယူရေးကြိုးပမ်းမှုမှာအတားအဆီးဖြစ်နေတဲ့သင်းဘောပြက်မစ်ဆိုင်းတွေကိုအဓိကချင်းချောက်မှုတစ်ခုအဖြစ်ရှုမြင်ပုံရတယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကအင်ကာနီမှာပြောဆိုထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားအပေါ်ပိတ်ဆို့တန်းခတ်ထားတာတွေကိုဗြိတိန်နဲ့ဥရောပသမဂ္ဂ EU တို့ကထပ်မံတိုးချဲ့လိုက်ပါတယ်။ဒီလိုတိုးချဲ့တန်းခတ်လိုက်တဲ့အထက်မှာရုရှားကအဖွဲ့အစည်းတွေနဲ့နောက်ထပ်လူပုဂ္ဂိုလ်42ဦးကိုဗြိတိန်နိုင်ငံတွင်းပိုင်ဆိုင်မှုတွေထိန်းချုပ်ထားတာနဲ့ခီးသွွာလာမှုတားမြစ်တာတွေလှုံ့ဆော်ထားကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာန website မှာအင်ကာနီကဖော်ပြပါတယ်။ဒီလိုလှုပ်ထားတဲ့စီးနှက်မှာယူကရိန်းနိုင်ငံတွင်းကရုရှားလူလာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်တဲ့ဒွန်ညက်စတေတာနဲ့ရုရှားအစိုးရကပြည်내ဝင်ကြီးချုပ်ဗီတာလီခိုဆမ်ကော့နဲ့ရုရှားနိုင်ငံတွင်းကဒေသအုပ်ချုပ်ရေးမှူးအတော်များများလည်းပါဝင်ကြပါသည်။ဥရောပမှာရုရှားရဲ့ဓာတ်ငွေအပေါ်မှီခိုရမှုကိုလျှော့ချနိုင်ရေးအတွက်တဘာဝဓာတ်ငွေအသုံးပြုမှုကို15ရာခိုင်နှုန်းလျှော့ချရေးအစီအစဉ်ကိုဥရောပသမဂ္ဂစွမ်းအင်ဝင်ကြီးတွေအင်ကာနစ်မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဩဂုတ်လကနေမတ်လအတွင်းဆန္ဒအလျောက်လျှော့ချရေးသဘောတူညီချက်ဖြစ်ပြီးလက်မဲ့ဆောင်းတွင်းလတွေအကျိုးမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဓာတ်ငွေတူလောင်ရေးကိုလည်းခွင့်ပြုမှာဖြစ်ပါတယ်။မြန်မာစစ်တပ်ကနိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုတေးတံဆင်ခဲ့တဲ့ကိစ္စကိုကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြစ်တင်ရှုတ်ချလိုက်ပြီးတေးတံဆင်ခံခဲ့ရသူတွေရဲ့မိသားစုတွေကိုလည်းဝန်းနေရပါကြောင်းပြောဆိုလိုက်ပါတယ်။လွတ်တော်အမဟာဥဖြိုးစီရသော88မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းတို့ဖြစ်တဲ့ကိုချင်းမီကိုလှမျိုးအောင်ကိုအောင်သူရစော်တို့ကိုစစ်ခုံရုံးကတည်တံ့ချမှတ်ခဲ့တဲ့အတိုင်းစီရင်ခဲ့ကြောင်းစစ်ကောင်စီရဲ့သတင်းစင်ကတင်းင်းကနေနဲ့သတင်းစာတွေမှာဖော်ပြခဲ့တာဖြစ်ပါတယ်ရှင
်သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါခင်ဗျာဒီကနေ့မနက်ပဲတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးဖြစ်နေကတော့နန်းလောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charlton Mock ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့ပုတ်ထူးနေ့မနက်ဖက်တန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကတော့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.